Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အတန်းကနေ2016ခုနှစ်ဖေဖော်ဝါရီလ13ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်းဖြစ်နေပါပြီရှင်ကျမစုမမရှင်ဒီညပိုင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမသောတာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကျမနန်းလောင်နဲ့ကိုရဲကောင်တို့ကပြောပြပေးမှာပါ။ Syria ပဋိပက္ခနဲ့ပတ်သက်လို့ခုချိန်ဟာနိုင်ငံရေးနည်းအရအဖြေရှာနိုင်မဲ့အချိန်ဖြစ်တယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။ဥရောပသမဂ္ဂနဲ့အင်အားနဲ့အောင်မြင်မှုအပေါ် American ပြည်ထောင်စုအနေနဲ့နည်းနည်းရှိုင်းရှိုင်းစိတ်ဝင်စားမှုရှိတယ်လို့ဥရောပနဲ့ American ကြားဆက်ဆံရေးနဲ့ပတ်သက်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။ရိုမန်ကက်သလစ်ဘာသာဝင်အများစုနေထိုင်တဲ့မက္ကဆီကိုနိုင်ငံကိုပထမဆုံးအကြိမ်တရားဝင်လာရောက်လက်ပတ်နေတဲ့ပုပ်ယဟန်မင်းကြီး Francis ဟာဒီကနေ့မှာပြုလုပ်တဲ့ဝတ်ပြုစုပေါင်းပွဲကိုတက်ရောက်ဖို့ရှိနေပါတယ်။ဒီလိုသတင်းတွေကိုကြားဖို့ရှိပါတယ်မဆုမုံရဲ့
။ဟုတ်ကဲ့ပါရှင်။သောတာရှင်နေအတွက်စနေညနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးတဲ့အခါမှာနားဆင်ရမှာကတော့ဒီကနေ့ကြားရောက်တဲ့101နှစ်မြောက်ဗိုလ်ချုပ်အောင်ဆန်းမွေးနေ့အခမ်းအနားတွေနိုင်ငံတော်ဝန်ကျင်းပနေကြပါတယ်။ဗိုလ်ချုပ်အောင်ဆန်းကိုအခုချိန်ထိဘာကြောင့်အောက်မေ့တတသတိရနေကြပါသလဲဆိုတာကိုတော့
ဘူဂျိုးအောင်ဆန်းကိုကြတော့ကျွန်တော်ကတော့ဘယ်သူမှစားထိုးလို့မရဘူး။ तू ကနံပါတ်1ပဲ။အဲကြောင့်မို့ဘူဂျိုးကိုတော့ရင်ထဲမှာတင်ကိုဘယ်တော့မှမမေ့ဘူး။ဘူဂျိုးကိုချက်တာ။ဘူဂျိုးတော်တော်ချက်။
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။ကဘာတဝဲနေရာတော်တော်များများမှာတော့ Valentine's Day လို့ခေါ်တဲ့ချစ်သူများနေ့ကိုချောကလက်ပွဲတော်တွေနဲ့ဆင်နွှဲနေကြပါတယ်။ American ပြည်တော်စု Washington DC မြို့တော်ကချောကလက်ပွဲတော်အကြောင်းကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်တင်ဆက်ပေးနေကြ Blogger တွေပြောသမျှနဲ့ဒဲလီလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ပြောပြပေးပါရှင်။
ဆီးရီးယားပဋိပက္ခနဲ့ပတ်သက်လို့ခုချိန်ဟာနိုင်ငံရေးနည်းအရအဖြေရှာနိုင်မဲ့အချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးကနေအခွင့်အကောင်းကိုဘယ်ဖက်ကပဲရရပဋိပက္ခတွေအဆုံးသတ်ပြီးတော့ရေရှည်ခန်းနဲ့တည်ငြိမ်မှုရဖို့နိုင်ငံရေးနည်းလမ်းအရအဖြေရှာဖို့လိုနေသေးတယ်လို့ဂျာမနီနိုင်ငံ Munich မြို့မှာကျင်းပနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာ Mr. Kerry ကဒီကနေ့စနေနေ့မှာပြောဆိုသွားတာပါ။လာမယ့်ရက်တွေလတွေအတွင်းလှုပ်မဲ့ဆုံးဖြတ်ချက်တွေဟာစစ်ပွဲတွေကိုအဆုံးသတ်ခြင်းတတ်သွားနိုင်တယ်လို့ပိုဆိုးတဲ့ပဋိပက္ခတွေဖြစ်ကောင်းဖြစ်သွားနိုင်တယ်လို့လည်းသူကဆိုပါတယ်။ဒါအပြင်ငွေပေးလိုက်ရုံနဲ့ဒီပြဿနာတွေပြည်လည်သွားမှာမဟုတ်ဘူးလို့လည်း Mr. Kerry ကဆက်ပြောသွားပါတယ်။ဆီးရီးယားနိုင်ငံတွင်းကအရတားတွေကိုရုရှားဘက်ကဘုံကျဲတိုက်ခိုက်နေတယ်ဆိုတဲ့ဆွဆွဲချက်ဟာမမှန်ဘူးလို့လည်းဒီကနေ့အစောပိုင်းမှာပဲရုရှားဝန်ကြီးချုပ်ကညင်းဆိုလိုက်ပါတယ်။ဒီလိုဘုံကျဲတိုက်ခိုက်နေတာနဲ့ပတ်သက်လို့ဘာသက်သေမှမရှိဘူးလို့ဝန်ကြီးချုပ် Dmitry Medvedev ကငြိမ်းချမ်းရေးညီလာခံကျင်းပရာဂျာမနီနိုင်ငံမြို့နစ်မြို့မှာဒီကနေ့စနေနေ့ကပြောသွားတာပါ။ဆီးရီးယားပြည်သူတွေအပေါ်ဘုံကျဲတာကိုရပ်တန့်ဖို့ပြင်သစ်ဝန်ကြီးချုပ် Manuel Velas ကတောင်းဆိုလိုက်ပြီးငြိမ်းချမ်းရေးအရာအဖြေရှာဖို့တိတ်ကိုအရေးကြီးတယ်လို့ပြောဆိုလိုက်ပြီးမှပဲရုရှားဝန်ကြီးချုပ်ကအဲ့ဒီလိုမှတ်ချက်ပေးပြောဆိုသွားတာပါ။ဥရောပအမေရိကန်နဲ့တခြားနိုင်ငံကကိုယ်စားလှယ်တွေနဲ့အတူငြိမ်းချမ်းရေးဆွေးနွေးပွဲကိုရုရှားနဲ့ပြင်သစ်ဝန်ကြီးချုပ်တို့တက်ရောက်နေကြတာဖြစ်ပါတယ်။ဆီးရီးယားအစိုးရတပ်ဖွဲ့ကတနင်္ဂနွေလုံးကိုပြန်ရဖို့အစီအစဉ်ရှိတယ်လို့ဆီးရီးယားသမ္မတဘာရှာ El Assad ကပြင်သစ်သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုလိုက်တာကြောင့်လဲဆီးရီးယားရဲ့ငါးနှစ်ကြာပြည်တွင်းစစ်ကိုရပ်တန့်ဖို့ကြိုးပမ်းနေကြတဲ့နိုင်ငံပေါင်းစုံကတန်တမန်တွေရဲ့ခိုင်မာတဲ့လှုပ်ရှားအပေါ်တန်တရားတွေဝင်လာစေခဲ့ပါတယ်။ဆီးရီးယားတနင်္ဂနွေလုံးကိုပြန်သိမ်းပိုက်ဖို့ဆိုတာအချိန်အတော်ကြာမယ်လို့အာဆတ်ကပြောဆိုလိုက်တယ်လို့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုသူ့အနေနဲ့အားပေးထောက်ခံပေးမယ်လို့တွေ့ဆုံညှိနှိုင်းမှုတွေကနေအကြမ်းဖက်မှုတိုက်ဖျက်ရေးကိုရပ်တန့်လိုက်မယ်ဆိုတဲ့အတိတ်ပဲမဆောင်ဘူးလို့လည်းဆီးရီးယားသမ္မတဘာရှာ El Assad ကသတိပေးပြောဆိုသွားပါတယ်။
ဥရောပသမဂ္ဂနဲ့အင်အားနဲ့အောင်မြင်မှုအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့နက်နက်ရှိုင်းရှိုင်းစိတ်ဝင်စားမှုရှိနေတယ်လို့ဥရောပနဲ့အမေရိကန်အကြားဆက်ဆံရေးခိုင်မာမှုနဲ့ဆက်လျင်းပြီးနိုင်ငံသားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။ဥရောပသမဂ္ဂအနေနဲ့လက်ရှိအချိန်မှာရုရှားနဲ့တင်းမာမှုအခြေအနေတွေကြုံနေရပြီးဒုက္ခသည်တွေအစုလိုက်ပြုံလိုက်ဒေသတွင်းဝင်ရောက်နေတဲ့အခြေအနေလည်းရှိနေတာပါ။ John Kerry ဟာ Munich မြို့မှာပြုလုပ်နေတဲ့ NATO လုံခြုံရေးညီလာခံမှာမိန့်ခွန်းပြောကြားရာမှာယူကရိန်းနိုင်ငံအရေးဒုက္ခသည်အကျပ်တဲတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့သူ့မဟာမိတ်ဖက်တွေကထောက်ခံမှုရှိနေတယ်လို့နိုင်ငံသားရေး Kerry ဝန်ကြီး Kerry ကပြောသွားတာပါ။ဥရောပသမဂ္ဂထဲမှာဗြိတိန်နိုင်ငံဆက်ရှိနေမလားဆိုတဲ့ကိစ္စပေါ်လဲမိန့်ခွန်းထုတ်သွားပါတယ်။ရုရှားဝန်ကြီးချုပ် Dmitry Medvedev ကအနောက်နိုင်ငံနဲ့စစ်အေးတိုက်ပွဲကိုပြန်ဆနေတယ်လို့မှတ်ချက်ပြုပြောကြားလိုက်ပြီးနိုင်ပိုင်းလိုမှာပဲအခုလိုဝန်ကြီး John Kerry ကပြောခဲ့တာပါစစ်အေးတိုက်ပွဲပြီးဆုံးခဲ့တာကြာခဲ့ပေမဲ့လည်းတတိရှိဖို့နဲ့လင်းညာရေးနဲ့လွတ်လပ်မှုကိုကာကွယ်ဖို့အတွက်လိုအပ်ချက်ကတော့လွန်ခဲ့တဲ့2050ကလိုပဲလိုအပ်နေဆဲဖြစ်တယ်လို့သူကပြောကြားသွားပါတယ်
အမေရိကန်သမ္မတလောင်းအဖြစ်ရွေးချယ်ရမှာအရေးပါပြီးတော့အကျိတ်နဲ့ရှင်မြိုင်နေကြရတဲ့ပါတီရင်းပရိုင်မနီပနာမရွေးပွဲတွေသတင်းနှစ်ပတ်ထပ်ရောက်လာချိန်မှာပဲသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့ပြိုင်ဆိုင်နေကြတဲ့ကိုစလဲရီဟာလူနေစုအေဝန်ဂေလိခရစ်ယာန်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရဖို့ကြိုးစားနေကြပါတယ်ရီပပ်ဘလီကန်ပါတီကိုစလဲရီကတော့တောက်ကြနေမှာပဲတောင်ကယ်ရိုလိုင်းနာပြည်နယ်ဂရင်းဗေးလ်မြို့ကဘော့ဘ်ဂျုံစ်တက်ကတိုနီနော့ဖလဲပွဲတစ်ခုကိုတက်ရောက်ခဲ့ကြပါတယ်ရီပပ်ဘလီကန်ပါတီရင်းပရိုင်မနီပနာမရွေးပွဲကိုဖေဖော်ဝါရီလ20ရက်နေ့မှာကျင်းပပြီးတော့နောက်တစ်ပတ်အကြာမှာဒီမိုကရက်တစ်ပါတီကမဲပေးကြမဲ့တောင်ကယ်ရိုလိုင်းနာပြည်နယ်မှာတော့အေဝန်ဂေလိခရစ်ယာန်ဘာသာဝင်ရဲ့မဲတွေကအရေးကြီးနေတာပါကက်သလစ်ခရစ်ယာန်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျော့ဂျက်ဘုရှ်ကတော့သူ့ရဲ့ဘာသာရေးယုံကြည်မှုဟာသူ့အတွက်ရှေးဆောင်လမ်းညွှန်မှုတစ်ခုဖြစ်ပြီးတော့သူတာဝန်ထမ်းဆောင်တဲ့အခါဆုံးဖြတ်ချက်တွေအပေါ်မှာလဲဩဇာတရားမှုရှိမှဖြစ်တဲ့အကြောင်းနှီးနှောဖလှယ်ပွဲမှာပြောဆိုခဲ့ပါတယ်။အများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာကို့ယုံကြည်မှုတွေကိုချုပ်ထိန်ထားလိုက်မယ်လို့သူ့အနေနဲ့မထင်ကြောင်းလဲပြောဆိုပါတယ်။ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့တနတ်ကြောင့်ဖြစ်ရတဲ့သူ့ထွက်တန်ယုံအကြမ်းဖက်မှုတွေဟာဥပဒေရေးရာကိစ္စထက်ကိုကျင့်တိုက်ခါနဲ့ဆိုင်တယ်လို့ပြောပါတယ်။မိသားစုဘဝတွေပြိုကွဲတဲ့အခါဘဝတမိုးတွေဆုံးရှုံးရတယ်။ဘဝတမိုးဆုံးရှုံးရင်တိုင်းပြည်လည်းပြိုကွဲရတယ်လို့ကက်သလစ်ခရစ်ယာန်ဘာသာဝင်တဦးလည်းဖြစ်တဲ့ရူဘီယိုကပြောဆိုခဲ့ပါတယ်
။နှစ်ပေါင်း90အတွင်းအမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံတို့ဟာပထမဆုံးအကြိမ်အနေနဲ့နှစ်နိုင်ငံကြားပုံမှန်စီးပွားရေးလေကြောင်းပြန်တမ်းမှုကိုပြန်လည်စတင်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားအရက်ဖက်လေကြောင်းပြန်တမ်းမှုဆိုင်ရာသဘောတူညီချက်အောက်မှာတရက်ကိုလေကြောင်းပြန်တမ်းမှု130လောက်ထိခွင့်ပြုလိမ့်မယ်လို့အမေရိကန်တာဝန်ရှိသူတွေကတောက်ကြနေကထုတ်ပြန်ကြေညာလိုက်ပါတယ်။အမေရိကန်ဥပဒေအရကျူဘာကိုကမ္ဘာလှည့်ခီးသွားတွေတွားရောက်တာကိုတားမြစ်ထားပေမဲ့ဒီအစီအစဉ်ကြောင့်နှစ်နိုင်ငံပြည်သူတွေကြားမှာအခြားအကြောင်းပြချက်တွေအတွက်ခီးသွားတာကိုလွယ်ကူအောင်လုပ်ပေးလိမ့်မယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံကပြန်တမ်းမဲ့လေကြောင်းလိုင်းနဲ့မြို့ကြီးတွေကိုတော့ဒီနှစ်နွေရာသီတစ်ချိန်ချိန်မှာဆုံးဖြတ်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီလေကြောင်းပြန်တမ်းရေးဆိုင်ရာသဘောတူညီချက်ဟာ2014ခုနှစ်ကအမေရိကန်သမ္မတဘားရက်အိုဘားမားရဲ့ကျူဘာနဲ့တန်တမန်ဆက်ဆံရေးပြန်လည်စတင်မှုကြိုးပမ်းချက်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ပုတ်ရဟမင်းကြီးဖရန်စစ်ဟာရိုမန်ကက်သလစ်ဘာသာဝင်အများစုနေထိုင်တဲ့မက္ကဆီကိုနိုင်ငံကိုပထမဆုံးအကြိမ်တရားဝင်လာရောက်လက်ပတ်နေရမှာဒီကနေ့စနေနေ့မှာပြုလုပ်တဲ့ဝတ်ပြုဆူတောင်းပွဲကိုတက်ရောက်ဖို့ရှိနေပါတယ်။ပုတ်ရဟမင်းကြီးဖရန်စစ်ဟာတောက်ကြနေညကမက္ကဆီကိုစီးတီးမြို့တော်ကိုရောက်ရှိလာရမှာထောင်ပေါင်းများစွာသောပြည်သူတွေကကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။ပိုယဟမင်းကြီးဖရန်စစ်ဟာမက္ကဆီကိုနိုင်ငံကိုမလာခင်နိုင်ရီပိုင်းကတည်းကရုရှားအော်သိုဒေါ့ခ်ကျောင်းတော်ကြီးရဲ့အကြီးအကဲနဲ့ဘာသာရေးညွှန်ညွှန်မှုပူတွဲကြေညာစာတမ်းတစ်စောင်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ကျွန်ုပ်တို့ညီရင်အကိုတွေလိုပဲစကားပြောခဲ့ကြပါတယ်။ကျွန်ုပ်တို့မှာတူညီတဲ့နှစ်ချင်းခံတဲ့အလေအထရှိပါတယ်။ကျွန်ုပ်တို့ဟာ Big Shot ဘုံကျော်ကြီးတွေဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့ကျောင်းတော်တွေအကြောင်းကိုလည်းဆွေးနွေးပြောဆိုခဲ့ကြပြီးတော့ရှစ်ဆက်ရှောက်မဲ့လမ်းကိုညွှန်ညွှန်မှုနဲ့တည်ဆောက်ဖို့တဘောတူညီခဲ့ကြပါတယ်လို့ပိုယဟမင်းကပြောခဲ့ပါတယ်။ကျူဘာနိုင်ငံမှာပြုလုပ်ခဲ့တဲ့ဒီသမိုင်းဝင်တွေ့ဆုံပွဲဟာခရီးယန်ဘာသာမှာရာစုနှစ်နဲ့ချီပြီးအရှိနဲ့အနောက်ဂိုင်းကနကွဲပြားနေတာကိုကူစားပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ရုရှားအော်သိုဒေါ့ခ်ကျောင်းတော်ရဲ့အကြီးအကဲပက်ထရစ်ဂီရစ်ကကျူဘာနိုင်ငံကိုတရားဝင်လာရောက်လေ့ပတ်နေတာဖြစ်ပြီးတော့ပုယဟမင်းကြီးဖရန်စစ်ကမက္ကဆီကိုနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းဟာဗာနာမြို့မှာခရီးတစ်ထောက်နားဆင်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။
ပက်ထရီယော့ဒုံးကျည်ပစ်စင်တွေပါတဲ့မော်တော်ယာဉ်တွေကိုတောင်ကိုရီးယားနိုင်ငံတွင်မှာယာယီသဘောအမေရိကန်ပြောင်စုကနောက်ထပ်တန့်ဖြန့်ချထားမှုတွေပြုလုပ်လိုက်ပါတယ်။ဒါဟာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေပြုလုပ်လိုက်တဲ့အတွက်တံပြန်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုကာကွယ်ဖို့အမြဲအသင့်ဖြစ်နေအောင်အခုလိုလှုပ်ထားတာဖြစ်တယ်လို့ US Aid Army ဒုတိယဗိုလ်ချုပ်ကြီး Thomas Van Dell ကပြောပါတယ်။ပိုပြီးအဆင့်မြင့်တဲ့ကာကွယ်ရေးစနစ်ဒုံးကျည်တွေချထားနိုင်မှုအမေရိကန်နဲ့တောင်ကိုရီးယားတို့လာမယ့်သတင်းပတ်အတွင်းဆွေးနွေးပွဲကျင်းပမှာဖြစ်ပြီးအဲ့ဒီမတိုင်ခင်မှာအခုလိုယာယီသဘောနဲ့ဒုံးကျည်ပြည်စင်နေပါတဲ့မော်တော်ယာဉ်တွေကိုတက်ဖြန့်ချထားလိုက်တာဖြစ်ပါတယ်။တားလို့ခေါ်တဲ့ဒုံးကျည်ကာကွယ်ရေးစနစ်တွေကိုတောင်ကိုရီးယားနိုင်ငံကအမြန်ဆုံးပေးပို့သွားဖို့ရည်မှန်းထားတယ်လို့ပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်နဲ့တောင်ကိုရီးယားတို့ကတရားဝင်ကြေညာခဲ့တာပါ။ဘယ်နှစ်ဘယ်ချိန်မှာဒုံးကာကွယ်ရေးစနစ်တွေပေးပို့သွားမယ်ဆိုတဲ့ဆွေးနွေးမှုတွေကိုလာမယ့်သတင်းပတ်လောက် စော်ပြီးကျင်းပသွားနိုင်မယ်လို့အမင်းဖော်လို့တဲ့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကအရာရှိတယောက်ကတောက်ကြနေကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုဟန့်တားဖို့အတွက်ဗန်နာယီယာပိတ်ဆို့ကန့်သတ်မဲ့ဥပဒေတရအတည်ပြုလက်မှတ်ထိုးဖို့အမေရိကန်သမ္မတဘားရက်အိုဘားမားစီကိုရောက်ရှိနေပါပြီ။ Republican ရော Democratic လွှတ်တော်အမတ်အားလုံးကပါတခဲနဲ့သဘောတူညီခဲ့ကြတဲ့ဒီဥပဒေကို Mr. Obama ကဗီဒီယိုအာဏာသုံးပယ်ချမဲ့ပုံလည်းမရှိဘူးလို့အင်ဗီရောအရာရှိတွေကဆိုပါတယ်။
မြောက်ကိုရီးယားနိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကဂျပန်နိုင်ငံသားတွေကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဖိအားတွေကိုစုံစမ်းစစ်ဆေးပေးဖို့ညှဉ်းဆဲလိုက်တဲ့အတွက်ဂျပန်နိုင်ငံကစိတ်အနှောက်အယှက်ဖြစ်ကြောင်းပြောပါရယ်။မြောက်ကိုရီးယားနိုင်ငံကဒီကိစ္စတွေကိုစုံစမ်းစစ်ဆေးပေးဖို့ညှဉ်းဆဲလိုက်တာဟာအလွန်အမင်းနောင်တရစရာဖြစ်တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒါကတောက်ကြနေကပြောလိုက်ပါရယ်။မကြာခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝေးပစ်ဒုံးကြီးစမ်းသပ်မှုတွေကမှုတွေကြောင့်ဂျပန်အစိုးရဟာတန်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်လိုက်ပြီးတဲ့နောက်တောက်ကြနေကမြောက်ကိုရီးယားအစိုးရဟာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့ကိုပယ်ဖျက်လိုက်တာပါမြောက်ကိုရီးယားနိုင်ငံဟာတရှိုးတွေကိုဂျပန်ဘာသာစကားနဲ့ယဉ်ကျေးမှုအကြောင်းတင်ကြားပေးဖို့အတွက်1980နဲ့80ခုနှစ်တွေအတွင်းမှာဂျပန်နိုင်ငံသား73ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာကို2002ခုနှစ်ကဝန်ခံခဲ့ပါတယ်ဒီထဲမှာ5ဦးကို2002ခုနှစ်မှာဂျပန်နိုင်ငံကိုပြန်လာခွင့်ပြုခဲ့ပါတယ်။ကျန်တဲ့10ဦးကတော့တည်ဆုံသွားပြီလို့ပြောခဲ့ပေမဲ့လို့တပ်တွေအထောက်အထားမပြဘဲနဲ့ထားခဲ့တာဖြစ်ပါတယ
်။လေလူညဉ့်ညံမှုကြောင့်နှစ်တိုင်းလူ9000ခွဲလောက်အချိန်မတိုင်မီတည်ဆုံနေရပြီးအဲ့ဒီထဲကထောက်ဝက်ကျော်ဟာတရုတ်နဲ့အိန္ဒိယနိုင်ငံကဖြစ်တယ်လို့လေလာတွေ့ရှိချက်အသစ်တခုကပြောပါတယ်။အမေရိကန်၊ကနေဒါ၊ဂျပန်နဲ့ဥရောပနိုင်ငံအများစုဟာပုံမတန့်စင်တဲ့လောင်စာနဲ့နည်းပညာတွေအသုံးပြုလာတာကြောင့်ဓာတ်ငွေထုတ်လွှတ်မှုကနေလေထုညဉ့်ညံ့မှုဖြစ်တာကိုရှော့ချနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့စီးပွားရေးအင်အားကြီးနိုင်ငံအသစ်တွေဖြစ်ပေါ်ထွက်လာတဲ့တရုတ်နဲ့အိန္ဒိယတို့ဟာသူတို့ရဲ့များပြားလာတဲ့နိုင်ငံသားတွေကိုစွန့်အင်သုံးဆွဲနေတဲ့နီလန်းတွေပြောင်းလဲဖို့တိုက်တွန်းပြီးဒီလမ်းကြောင်းကိုအမိလိုက်ဖို့အခက်အခဲရှိနေပါတယ်။ကမ္ဘာကြီးဟာဒီပြဿနာကိုဖြေရှင်းဖို့အတွက်အခုတည်းပို့ပြီးအလုံးမလုံးဘူးဆိုရင်လာမယ့်နှစ်20အတွင်းအချိန်မတိုင်မီတည်ဆုံတဲ့အရေးအတွက်ပို့တိုးလာလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးထားပါတယ်။
မြန်မာနိုင်ငံကနေညံပနိုင်ဆိုင်မှုတွေကြောင့်ထွက်ပြေးလာကြတယ်လို့ဆိုရဲရိုဟင်ဂျာလူဦးရေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဘလောက်ရှိနေတယ်လဲဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရကစစ်တမ်းကောက်ယူနေပါတယ်ပြည်နယ်6ခုမှာအခုလိုစစ်တမ်းကောက်ယူနေတာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကတရဝင်းဒုက္ခသည်စခန်းတွေမှာရိုဟင်ဂျာပေါင်း3,000ခုလုံးနေတယ်လို့ပြောဆိုမှုတွေရှိနေပြီးနိုင်ငံတွင်းတရဝင်းအခြေအနေနဲ့မဟုတ်ပဲနဲ့နေထိုင်နေကြတဲ့ရိုဟင်ဂျာ3,000ကနေ5,000လောက်ရှိနေနိုင်တယ်လို့အစိုးရအရာရှိတွေကယုံကြည်နေကြတာပါရိုဟင်ဂျာတွေဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားလူမျိုးစုတကူအဖြစ်သတ်မှတ်ထားခြင်းမရှိသလိုနိုင်ငံသားဖြစ်ခွင့်လည်းရမထားပါဘူ
း။နောက်ဆုံးရထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာပါ။အခုထုတ်လွှင့်နေတဲ့အတန်လွင့်အစီအစဉ်တွေကိုလွှင့်နေချိန်နဲ့တပြိုင်တည်း bamis.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ဒီကနေ့ကြာရောက်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့အကြောင်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့102မြောက်မွေးနေ့အထိမ်းအမဲအဖြစ်နဲ့ရန်ကုန်မြို့မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့ကြပြရွတ်ဆိုပြိုင်ပွဲတွေပကြီးပြပွဲတွေကျင်းပနေပါတယ်။မြန်မာနိုင်ငံကလေးများနေလည်းဖြစ်တဲ့ဒီကနေ့မှာတော့ကလေးငယ်တွေအတွက်ပျော်ပွဲရှင်ပွဲတွေကျင်းပပေးနေတယ်လို့ဗိုလ်ချုပ်အောင်ဆန်းကိုအောက်မေ့သတိရသူတွေကလည်းဗိုလ်ချုပ်မကွယ်လွန်မီအချိန်ထိနေသွားခဲ့တဲ့နတ်မောက်လန်းကဗိုလ်ချုပ်ပြတိုက်ကိုလာရောက်ကြည့်ရှုကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရသတင်းတောက်ကိုထက်အောင်ပြောပြပေးပါရှင်
။ဖေဖော်ဝါရီ23မှာဗိုလ်ချုပ်မွေးနေ့ပါ1915ရှင်းနေဥပဒါလို့အစချီတဲ့အောင်ဆန်းစာနီကဗျာလေးအတိုင်းဒီကနေ့ဖေဖော်ဝါရီ23ရက်နေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးလက်ဖြစ်အမျိုးသားခေါင်းဆောင်တဦးလေးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့102မြောက်မွေးနေ့ဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းကြာဆုံးသွားတာနှစ်ပေါင်း60ကျော်သွားခဲ့ပြီမယ်လို့ဗမာပြည်သူလူထုကတော့ဒီကနေ့အထိသူ့ကိုအောက်မေ့တက်တာနေစေဖြစ်ပါတယ်။ဒီကနေ့ဟာဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့လည်းဖြစ်သလိုမြန်မာနိုင်ငံကလေးများနေ့လည်းဖြစ်တာကြောင့်ကလေးငယ်တွေအတွက်စာစီစာကုန်းပြိုင်ပွဲတွေ၊ကြပြာရွတ်ဆိုပြိုင်ပွဲတွေနဲ့အားကစားပြိုင်ပွဲတွေကိုရန်ကုန်မြို့ကမြို့သားဒီမိုကရေစီရုံးချုပ်မှာလုပ်ပေးဖြစ်တယ်လို့ NLD ရဲ့ရန်ကုန်တိုင်းအလုပ်အမှုဆောင်အဖွဲ့ကဒေါ်ချစ်ကြည်ဝင်းကအခုလိုပြောပါတယ်။
ဗိုလ်ချုပ်မွေးနေ့အတွက်ကိုအန်တီတို့ကကြပြာရွတ်ပြိုင်ပွဲတွေအကပြိုင်ပွဲတွေနောက်ပြီးတော့ပကြီဆွဲပြိုင်ပွဲတွေအဲ့ဒီဥစ္စာလေးတွေကိုရုံးချုပ်ပေါ်မှာကျင်းပတယ်။ပုံပြောပြိုင်ပွဲလေးတွေလည်းကျင်းပပေးတယ်။နောက်ပြီးတော့ဒီအောက်ဖက်မှာဆိုလို့ရှိရင်အားကစားကဏ္ဍအနေနဲ့ပေါ့နော်ဒီဘောလုံးကဏ္ဍတို့စင်းပြီးဆွဲအယုတ်ကလေးတွေအဲ့ဒီဥစ္စာလေးတွေတန်ပုံရိုက်ပွဲလေးတွေမုတ်စားပြိုင်ပွဲလေးတွေအဲ့ဒါလေးတွေကျင်းပပေးပါတယ်။
အခုလိုမျိုးဗိုလ်ချုပ်ဆန်းမွေးနေ့ကိုကလေးများနဲ့အထိမ်းအမဲအဖြစ်ထင်ထင်ပေါ်ပေါ်ပြန်လည်ကျင်းပနိုင်တာလေးနှစ်ဝန်းကျင်ပဲရှိပါသေးတယ်။ဗိုလ်ချုပ်အောင်ဆန်းကိုချစ်ခင်ကြတဲ့လူငယ်လူရွယ်တချို့ကလည်းသူမကွယ်လွန်ခင်ထိနေသွားခဲ့တဲ့နတ်မောက်လန်းကဗိုလ်ချုပ်ပြတိုက်ကိုလာရောက်လည်ပတ်ခဲ့ကြပါရယ်။ ဗိုလ်ချုပ်ပြလိုက်ကိုလာရောက်ခဲ့ကြတဲ့သူတွေထဲမှာမြောက်ကလာမြို့နယ်ကနေလာတဲ့မမေကျော်စင်နဲ့မဟန်စုစုနိုင်တို့လည်းပါဝင်ပါတယ
်။ပြောရမယ်တနိုင်ငံလုံးရောအကုန်လုံးရောဟိုသွေးစင်ကြီးတွေစိတ်တန်းနဲ့ဗိုလ်ချုပ်ရဲ့မွေးနေ့အမှတ်တရဖြစ်တဲ့အတွက်ကြောင့်မလို့ဟိုတတိတရနဲ့အခုလိုမျိုးလာရောက်ခဲ့တာပါ
။ညီမနေနဲ့ရောဘာကြောင့်များဒီဗိုလ်ချုပ်ပြလိုက်ကိုလာခဲ့ရလဲဗျ
။ဗိုလ်ချုပ်တတိရတော့ပါ
ဒါအပြင်မင်္ဂလာတုံမြို့နယ်ကကိုစိုးလင်းပိုင်ကလည်းဗိုလ်ချုပ်ရဲ့ရရင်ပြတ်သားတဲ့စိတ်မြန်မာနိုင်ငံလွတ်လပ်ရေးယာယီအတွက်အားထုတ်ခဲ့တဲ့သူ့ရဲ့စိတ်ဓာတ်ကိုလေးစားမိတယ်လို့ဆိုပါတယ
်ဗိုလ်ချုပ်အောင်ဆန်းကြတော့ကျွန်တော်ဖျားပြီးဗိုလ်ချုပ်လို့ပြောလို့ရတယ်ဘာလို့တော့ကျွန်တော်တို့ဗိုလ်ချုပ်ကဒီလွတ်လပ်ရေးယူခဲ့တာတော်မန်ငါချန်ကလူတွေရက်ယူခဲ့တာမို့ဒီအင်္ဂလိပ်လုံးဝကဘာဖိဖိတော်ကြောက်တဲ့အင်္ဂလိပ်လိုလူမျိုးကြီးကရောက်အောင်ယူတယ်ဂျပန်နဲ့ရောက်လို့ဂျပန်ခုဂျပန်ကြတော့လေအဲ့တုန်းကအင်္ဂလိပ်တွေလည်းဂျပန်ကိုကြောက်ရတယ်မဟာမိတ်ဒီပိုင်းနဲ့တော့တိုက်ရတဲ့အစအဲ့ဒီဂျပန်ကိုလည်းဗိုလ်ချုပ်ကပြန်ပြီးတော့အင်္ဂလိပ်နဲ့ပဲပြန်တိုက်တယ်။အဲ့လိုမျိုးတွေလွယ်လွယ်ကူကူရခဲ့တာမို့အဲကြောင့်မို့ဗိုလ်ချုပ်လို့လုံနိုင်တဲ့လူကလည်းအခုချိန်ကြီးလည်းမပေါ်သေးဘူး။အဲ့လိုမျိုးပေါ့ဗိုလ်ချုပ်အောင်ဆန်းအောင်ကြတော့ကျွန်တော်ကတော့ဘယ်သူမှစားထိုးလို့မရဘူး။သူကနံပါတ်၁ပဲ။အဲကြောင့်မို့ဗိုလ်ချုပ်ကတော့ရင်ထဲမှာတင်ကိုဘယ်တော့မှမမေ့ဘူး။ဗိုလ်ချုပ်ကိုချက်တာ။ဗိုလ်ချုပ်ကိုတော်တော်ချက်တာ
။နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာရဲ့အထွေထွေအတွင်ရေးမှူးဟောင်းတူဖြစ်တဲ့ကိုညိုထွန်းကလည်းဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါရစေ။
ဦးအောင်ဆန်းဟာကျန်းသာဘဝမှာကလေးကသူဟာတစွထိုးတစောက်ခန်းဆန်းတယ်လို့ပြောကြတယ်ဆိုပေမဲ့လို့သူအလုပ်တစ်ခုကိုလုံးဝစူးစူးဆိုက်ဆိုက်လုပ်တတ်တဲ့သဘာဝကိုဦးရအားကြတယ်သဘောကြတယ်လွတ်လပ်ရေးအတွက်ဆိုလွတ်လပ်ရေးအတွက်မျိုးသားရေးဆိုအမျိုးသားရေးအတွက်အဲတိုင်းပြည်အတွက်ဒီအလုပ်အပေါ်မှာသူဟာစူးစူးဆိုက်ဆိုက်နက်နက်ရှန်ရှန်လုပ်ခဲ့တဲ့စိတ်ဓာတ်ကိုတော့ရအားကြတယ်အဲပြီးတော့ရိုးဖြောင်းမှုလည်းအားကြတယ်
ဗိုလ်ချုပ်မကွယ်လွန်ခင်ကဇနီးဖြစ်သူဒေါကင်ဂျီကိုကြည်ရဲပဲပြုံနဲ့နံပြားလေးရိုက်ရင်စားကျင်တဲ့ဆိုတဲ့စာသားလေးကိုအောက်မေ့တတိယပြီးဒီကနေ့မှာတော့မြို့နယ်အများစုမှာပဲပြုံနဲ့နံပြားပရဟိတာကျွေးကြပါရယ်မနစ်တုံးကတော့ဗိုလ်ချုပ်ရဲ့နှစ်တရာပြည့်ရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်နမောက်မြို့မှာတတိုင်းပြည်လုံးအခမ်းအနားနဲ့စီစီကာကာကျင်းပခဲ့ပေမဲ့လည်းဒီနှစ်မှာတော့ဗိုလ်ချုပ်ပြရက်ကိုလာရောက်ကြည့်ရှုတာကလေးများနဲ့အထိမ်းအမှတ်ပြောဝဲရှင်ပွဲကျင်းပတာအပါအဝင်ပကြီးပြပွဲကျင်းပတာကလွဲလို့တခြားထူးထူးခြားခြားကျင်းပတာမတွေ့ခဲ့ရပါဘူးဒါပေမဲ့လည်းစစ်အစိုးရအာဏာပိုင်အဆက်ဆက်ကဗိုလ်ချုပ်မွေးနေ့ကိုအခုလိုမျိုးတရားဝင်ကျင်းပခွင့်မပေးတာဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းအနားကိုမှေ့မြင်အောင်လှုပ်လာခဲ့ပေမဲ့လူတိုင်းရဲ့ရင်ထဲမှာဗိုလ်ချုပ်အောင်ဆန်းဆိုတဲ့အာဇာနည်ခေါင်းဆောင်တယောက်ရဲ့နာမည်ကိုယနေ့အချိန်ထိမှတ်တမ်းတင်ထားဆဲဖြစ်ပါရခင်ဗျာ
ကိုထက်အောင်ပြောပြပေးခဲ့တာဖြစ်ပါရရှင်ဆက်ပြီးတော့ချစ်သူများနေ့ဒီမှာကျင်းပလို့ရှိတဲ့ချောကလက်ပွဲတော့အကြောင်းပြောပြပေးခြင်းပါတယ်ကဘာတဝက်နေရာတော်တော်များများမှာဗာလင်တိုင်းဒေးစ်လို့ခေါ်တဲ့ချစ်သူများနေ့ကိုတခါတရံမှာတော့ချောကလက်ပွဲတော်တွေနဲ့ဆင်နွှဲတတ်ကြပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အနီးကချောကလက်ပွဲတော်တစ်ခုမှာတော့ချောကလက်စားစရာအမျိုးမျိုးကိုမြည်းစမ်းပြီးတော့စားနိုင်တဲ့အပြင်ပွဲလာကြသူတွေနောက်ထပ်အတွေ့အကြုံတစ်ခုလည်းရပါသေးတယ်။သမိုင်းတလျှောက်ချောကလက်ကိုဘလို့ပုံစံနဲ့စတင်စားသုံးလာခဲ့ကြတယ်ဆိုတာကိုပွဲလာသူတွေကလေ့လာနိုင်ပါတယ်။ချောကလက်ပွဲတော်ရှိရာကိုတွားရောက်ပြီးတော့သတင်းယူထားတဲ့ VOA သတင်းတော့ဂျွမ်ဆိုးရဲ့သတင်းလွှာကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင
်။ချောကလက်လောက်ရမှာအဓိကပါဝင်ပစ္စည်းဖြစ်တဲ့ကိုကိုစိအကြောင်းကိုရှင်းပြနေတာပါ။ကိုကိုစိကိုအခုလိုကြည့်လိုက်ရင်အဖြူရောင်လို့ထင်ရပေမဲ့တကယ်တော့ဒါကအစ်အပေါ်ရင်အသားရဲ့အရောင်ဖြစ်တယ်ဆိုတာကိုမြို့သူတွေကရှင်းပြနေကြပါ။ဗာဂျီးနီးယားပြည်နယ်မက်ကလင်းမြို့မှာနေဆင်ချင်းပါတဲ့ဒီချောကလက်ပွဲတော်မှာချောကလက်နဲ့လုပ်တဲ့မုံမျိုးစုံကိုမြည်ဆန်းနေပါတယ်။ဒါပေမဲ့ဒီနေရာကစပွဲမှာဆိုရင်တော့ချောကလက်ရဲ့သမိုင်းကိုပါလိလာနိုင်ပါတယ်။ချောကလက်တောင်ဖြစ်လာဖို့အတွက်ကိုကိုစီကိုအနဲ့အရသာအမျိုးမျိုးရှိတဲ့တခြားပါဝင်ပစ္စည်းတွေနဲ့ရောပြီးခက်ပြက်ပြက်ကြောက်စုပ်ပေါ်မှာကြောက်ကြပွေးနဲ့ဘလို့ကြည့်ယူရတယ်ဆိုတာကိုပွဲလာသူတွေကိုရှင်းပြပေးတာပါ။ပထမဆုံးချောကလက်တောင်ကိုထုတ်လုပ်ရောက်ချနိုင်ခဲ့တဲ့အချိန်မတိုင်ခင်ဟိုးရင်ချင်းတွေကနေ1880ပြည့်လွန်ကာလတွေအထိကတော့ချောကလက်ကိုအရေးလုပ်ဖျော်သောက်ခဲ့ကြတာပါ။
It's just a little too hard for us to eat like a candy bar.
တောင်းလိုက်စားဖို့အတော်မှားပါတယ်ဒါကြောင့်ကိုလိုနီခေတ်ချောကလက်လှုပ်ရှားကြတဲ့ပုံစံကချောကလက်တုံးကိုဒီလိုတိုက်ချပြီးတော့အမုံဖြစ်အောင်လုပ်ရပါတယ
်ထွက်လာတဲ့အမုံကိုချောကလက်ဦးထဲထည့်ပြီးရင်းနှီးနဲ့ဖျော်သောက်ကြပါတယ
် We found an
colonial Williamsburg မြို့ကလူဒုနဲ့အတူလက်တွဲပြီးကိုလိုနီခေတ်ချောကလက်လုံနီးကိုကျွန်တော်တို့ရှာတွေ့ခဲ့ပါတယ်1950ပြည့်လွန်ကာလတွေကစခဲ့တဲ့နီးပါမတူတဲ့အနံ့အရသာ၉မျိုးနဲ့ချောကလက်လှုပ်ရှားကြတဲ့နှီးတွေကိုမှတ်တမ်းတင်ထားပါတယ်
။ဒီနှီးနဲ့ဖြော်တဲ့ချောကလက်ရည်ကမထင်မှတ်လောက်အောင်ကောင်းပါတယ
်။ Oh it's delicious. It's very good. It's very spicy.
အနံ့အရသာသိပ်ကောင်းပြီးသိပ်လည်းချိုးဤမနေပါဘူး။ကလေးတွေအတွက်ရမ်းကောင်းပါတယ်။ချောကလက်အမျိုးမျိုးမီးဆန်းစားရလို့သူတို့ပြောကြတယ်။သူတို့အချိန်ဆုံးချောကလက်ကိုဘယ်လိုလုပ်တယ်လဲဆိုတာကိုလည်းလေ့လာရတယ်။အင်မတန်ပညာရပါတယ်။
။တခြားအခန်းတစ်ခုထဲမှာတော့ဒေသခံစည်းတွေတွေလုပ်တဲ့ချောကလက်မုတ်မျိုးစုံကိုမြည်းဆန်းပြီးဝယ်ခြင်းရင်ဝယ်နိုင်ပါတယ်။ဒီပွဲကိုဦးဆောင်ကျင်းပတဲ့ Rotary Club of Macklin အသင်းရဲ့အကြီးအကဲ Lynn Heinrich ကချောကလက်ပွဲတော်တက်တာမဟုတ်တဲ့ဒီပွဲရဲ့ထူးခြားတဲ့ရည်ရွယ်ချက်ကိုပြောပြပါတယ်
။ The proceeds from this event will help fund
ဒီပွဲရရတဲ့ရန်ပုံငွေတွေကိုကျမတို့ဒေသတွေမှသာမကနိုင်ငံတကာအကျိုးပြုလုပ်ငန်းတွေမှလည်းပံ့ပိုးကူညီသွားဖို့ဖြစ်ပါတယ်။ဥပမာပြောရလို့ရှိရင်အာဖရိကတိုက်ကဆွာဇီလန်နိုင်ငံမှာကျမတို့သွားစေခန်းတစ်ခုဖွင့်ထားပါတယ်။နောက်ဟွန်ဂျူရက်စ်နိုင်ငံမှာဆိုရင်လည်းဂွာတီမာလာကခွဲစိတ်ပညာရှင်တွေနဲ့အတူပေါင်းပြီးတော့မှဆေးဝါးထောက်ခုအဖွဲ့တစ်ခုကိုဖွဲ့ထားပါတယ်။ဂရိနိုင်ငံမှာတော့ဆင်းရဲတဲ့အကြောင်းတွေအတွက်ကိုကွန်ပျူတာတွေလှူပါတယ်
။နှစ်စဉ်ချောကလက်ပွဲတော်ကနေချောကလက်ရဲ့ချူမီနဲ့ရတာအပြင်အကူအညီလိုအပ်နေသူတွေရဲ့ဘဝတွေပိုမိုချုံမြေလာအောင်လုပ်ပေးနိုင်ဖို့လဲဟိန်းဝစ်ကမျှော်လင့်နေပါတယ်ရှင်
။မက်ခင်ဖြစ်ထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညာကျန်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့စနေညာတိုင်းထုတ်လွှင့်ပေးနေကြအစီအစဉ်တွေကိုတင်ဆက်ပေးပါမယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။မဆုမျက်မုံကစီစဉ်တင်ဆက်ပေးထားတာနားဆင်ကြည့်ကြရအောင်ပါ။
ကမ္ဘာ့စမတ်လက်ကင်ဖုန်းစည်းကွက်ထဲမှာဒုတိယနေရာဖြစ်တဲ့ iPhone ရဲ့ Apple ကုမ္ပဏီက2015ခုနှစ်နောက်ဆုံး3လပတ်အတွက်ဝင်ငွေဟာစံချိန်တင်အောင်လို့ 18.4 ဘီလီယံရှိခဲ့တယ်လို့ကြေညာခဲ့ပါတယ်။ကုမ္ပဏီအတွက်အဓိကဝင်ငွေ3ပုံ2ပုံလောက်က iPhone အယောင်ကရတဲ့ဝင်ငွေဖြစ်ပါတယ်။ဒါပေမဲ့ iPhone အယောင်တက်တက်ကိုပဲကြည့်မယ်ဆိုရင်တော့2015နောက်ဆုံး3လပတ်အတွင်း iPhone အလုံးရေ 84.8 သန်းပဲရောင်းခဲ့ရပါတယ်။2014နောက်ဆုံး3လပတ်နဲ့ရှင်ရင်3.4 ရာခိုင်နှုန်းမဲ့အယောင်တက်လာခဲ့တာဖြစ်တဲ့အပြင်2009ခုနှစ်မှာ iPhone စပြီးရောင်းတဲ့ကဆိုရင်တော့အယောင်တိုးတက်နှုန်းအနည်းကွေးဆုံးဖြစ်ပါတယ်။ဒါရင်မကလာမဲ့3လပတ်အတွင်း iPhone အယောင်ဝင်ငွေဟာအရင်ခန့်မှန်းချက်ထက်နည်းပြီးတော့ဒေါ်လာ50ဘီလီယံကနေ53ဘီလီယံအထိပဲရှိနိုင်မယ်လို့ပြောခဲ့တဲ့အတွက်ဒါဟာ73နှစ်အတွင်းမှာပထမဆုံး iPhone တွေအယောင်ကျမဲ့အခြေအနေဖြစ်နေပါတယ်။ဒီလိုအခြေအနေမှာမြန်မာနိုင်ငံမှာတော့ iPhone အယောင်တက်လာနိုင်တဲ့အလားအလာရှိနေပါတယ်။မြန်မာနိုင်ငံမှာအခုဆိုရင် iPhone တရားဝင်ရောင်းတဲ့ဆိုင်တွေရှိလာပြီးတော့တရားဝင်ဝန်ဆောင်မှုတွေပိုရလာတဲ့အတွက် iPhone ကိုဝယ်ချင်တဲ့သူတွေပိုများလာတယ်လို့ Telecom ဆက်သွယ်ရေးကဏ္ဍတွေကလုပ်ငန်းရှင်တယောက်ဖြစ်တဲ့ကိုသူရကိုကပြောပါတယ်
။ပြီးခဲ့တဲ့6လတွင်မှာပေါ့နော် iPhone authorized dealers တွေပေါ်လာတယ်။ authorized dealers တွေပေါ်လာတဲ့အတွက် iPhone တွေကတရားဝင်အလုံးကြီးလည်းဖြစ်သွားတယ်။ unactivated iPhone အလုံးကြီးလည်းပေါ်များလာတယ် and service ကို warranty ရောအပြည့်အဝလည်းပေးနိုင်တဲ့အလားအလာတွေရှိလာတဲ့အတွက် iPhone ကပိုပြီး popular ဖြစ်လာတယ်လို့ပြောလို့ရပါတယ
်လက်ရှိမှာတော့ Android စနစ်ကိုအခြေခံတဲ့တခြားလက်ကင်ဖုန်းတွေကမြန်မာနိုင်ငံဈေးကွက်ထဲမှာအယောင်အယဆုံးဖြစ်နေသေးပါ300အဆင့်ပြေပြီးတော့လူအများဝယ်သုံးနိုင်တဲ့ဈေးရှိတဲ့တရုတ်နိုင်ငံလို့ဖုန်းတွေကမြန်မာဈေးကွက်မှာထိပ်ပိုင်းနေရာယူထားပါတယ
်မြန်မာပြည်ဈေးကွက်မှာတော့အဓိကရောင်းဝယ်ဆုံးကတော့အလတ်တန်းစား Samsung ဖြစ်မယ်အခုတရုတ်မိတ်က Huawei တို့ Oppo တို့ Vivo တို့ဖြစ်မယ်ပြီးတော့ iPhone နဲ့တန်းတူ Xiaomi တောင်ဝင်လာတဲ့အတွက်အခုကျွန်တော်မိတ်ဆွေတောင်ဒီနေ့ပဲကားပေါ်မှာသူက Xiaomi စကင်နဲ့အရင်က iPhone တောက်လျှောက်ကင်ခဲ့တာအခုသူမျက်စိရဲမှာတော့လက်တွေ့ကတော့ Xiaomi ကမစိုးဘူးလို့မြင်ရတယ်ပြီးတော့ iPhone လောက်တဲ့ဈေးမကြည့်ဘူးAndroid ဖြစ်တဲ့ application တွေလည်းသူပုံများတယ်လို့ယူဆတယ် so သူကိုယ်တိုင် iPhone ကနေ Xiaomi ကိုပြောင်းသွားတယ် so အဲ့ဒါတွေမြင်ရတယ်ဒါပေမဲ့အဓိကပြောင်းလဲမှုကတော့ကျွန်တော်တို့ရဲ့ဈေးကွက်ကတော့ဒီတမန်လူတွေပို့သုံးနိုင်တဲ့အတွက်ဖုန်းတန်ဖိုးက average selling price ကတော်တော်လေးကျလာတယ်လို့ယူဆလို့ရတယ်အဲ့ဒါထက်တွေ့ရင်တော့ iPhone ရဲ့ market share ကတော့ဗမာပြည်မှာညော့သွားတယ်လို့ပြောနိုင်တယ်ဒိုးတော့လဲ iPhone ရောင်းအားပမာဏကတော့ဆက်လက်ပြီးတော့မှတက်လာတဲ့ဒီ official site တွေပေါ်လာတဲ့အတွက်လို့ပြောလို့ရတ
ယ် Android စနစ်အခြေခံတဲ့ဖုန်းတွေကိုအခုဝယ်မယ်ဆိုရင် warranty တွေပိုရလာတဲ့မြန်မာစာလွယ်လွယ်ကူကူသုံးလာနိုင်တဲ့ဈေးပိုပေါ်ပြီးတော့အရေးအသွေးတွေလည်းပိုကောင်းလာတယ်လို့ဆိုပါတယ်ဒီအပြင်ရွေးချယ်စရာလက်ကင်ဖုန်းတွေကလည်းများတဲ့အတွက်ဒီအချက်ကိုရှင်ဖို့ iPhone ဘက်ကထူးခြားတဲ့တီထွင်မှုတွေလုပ်ပြီးတော့ဆွဲဆောင်ဖို့လိုတယ်လို့ကိုသူရကသုံးသပ်ပါတယ်
iPhone ရဲ့5တို့4လုံးကတော့ထူးထူးခြားခြားဖြစ်နေသေးတယ်လို့ပြောလို့ရတယ်6ကထွက်လာတော့လည်းနည်းနည်း size ကပိုကြီးတာနဲ့ပါနည်းနည်းစမ်းပြတယ်လို့ယူဆလို့ရတယ်ဒါပေမဲ့ 6X ကျတော့မျက်စိထဲမှာ3ဆောင်းထဲမှာတော့တိတ်မကွာရှားတဲ့အတွက် ပိုမိုဝယ်ပြစ်လာတော့မသိဘူး6 kai နဲ့လိုက6နဲ့ပဲကျင်းနေပုံများတယ်အဲကျွန်တော်ဆိုရင်အခုမှ6ကို kai မိတာဒါပေမဲ့5ကတော့ပိုကောင်းတယ်လို့မြင်နေအဲ့ဒါလေးတွေဖြစ်တဲ့အတွက် iPhone ကအမြဲတမ်း creation အဖြစ်တွေထွေနေမှပိုအရေးကြီးတာကကျွန်တော်တို့ရဲ့စက်တွေရေကန်တာကတော်တော်လေးကိုပြောင်းလဲသွားပြီဒီပြီးခဲ့တဲ့ September October ကစပြီးတော့မှစက်တွေ operator တွေအစ်စ်တွေရော MPG ပါပါဝင် SIM card တွေက1500တန်း SIM card ကတော်တော်လေးကျယ်ပြန့်သွားပြီးတော့မှလိုက်တလို့ဝယ်လို့ရတော့တဲ့အတွက်ဒီတမ်းမှန်လူတွေကပုံမူပြီးတော့မှဒီလက်ကင်ဖုန်းကို3000နိုင်သွားပြီ
အဲ့လိုပြောသလိုဆိုရင်ပေါ့နော်ဒီအယောင်ရဆုံးအခုမြန်မာနိုင်ငံမှာဒီအယောင်ရဆုံးအတန်းစားထဲမှာရှိနေတဲ့လက်ကင်ဖုန်းတွေရဲ့တံပိုးနဲ့ Apple ရဲ့ဈေးပေါ့လေ။ကွာခြားချက်ကတော်တော်လေးကွာသလားရှင်
။တော်တော်လေးကွာပါလား။အခုနောက်ဆုံး iPhone 6s ဆိုလို့ရှိရင်7300ပေါ့။အခုပေါ်ကားကဆိုတော့7300လောက်ရှိနေတယ်။အများရောင်းရတဲ့ဖုန်းတံပိုးတွေကတော့ smartphone တွေဆိုရင်3000ကျော်ကျော်3000အောက်တောင်ရှိတယ်။3000နဲ့3000ခွဲလို့ average လို့ပြောလို့ရတာပေါ့လေ။နိုင်ငံလုံးမှာနေရီမှာရောင်းရတဲ့ဖုန်းတွေတွေ့လို့လို့ရှိရင်ကျွန်တော်အမြင်ကတော့3000ခွဲအဲ့လောက်တန်ဖိုးတန်ဖုန်းတွေကိုရောင်းရမယ်လို့ကျွန်တော်မြင်ပါတယ်
2015ခုနှစ်ထဲမှာ iPhone 6s နဲ့ 6s Plus ထွက်လာခဲ့ပေမဲ့အရင်ထွက်ထားတဲ့ iPhone model တွေနဲ့တိတ်မကွာလာတာကြောင့်2015နောက်ဆုံး3လပတ်အရောင်းတိတိတသာတက်မလာတာလို့IT ဈေးကွက်လေးလာသူတချို့ကလည်းသုံးသပ်နေကြပါတယ်။လာမယ့်3-5ပတ်မှာ iPhone အယောင်းကျမယ်လို့ Apple Company CEO Tim Cook ကိုယ်တိုင်ကခန့်မှန်းလိုက်တာနဲ့ပတ်သက်လို့တချို့ကျွမ်းကျင်သူတွေကလည်း iPhone အယောင်းတိုးတက်မှုကအမြင့်ဆုံးအဆင့်ကိုရောက်ပြီးသွားပြီဖြစ်တဲ့အတွက်ဆက်တက်စရာမရှိနိုင်တော့ဘူးလို့ခန့်မှန်းကြပါတယ်။ဒီအချက်ကိုတော့ Tim Cook ကတိတ်လက်မခံပါဘူး။တရုတ်၊ဂျပန်၊ရုရှားစတဲ့နိုင်ငံတွေမှာစီးပွားရေးတိုးတက်မှုနှေးကွေးနေတာကြောင့် iPhone ရောင်းရတဲ့အပေါ်မှာတက်ရောက်မှုရှိပေမဲ့လည်းအိန္ဒိယလိုနိုင်ငံမျိုးမှာ iPhone ဈေးကွက်တိုးတက်နိုင်ခြေရှိနေသေးတယ်လို့သူကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံလက်ကင်ဖုန်းဈေးကွက်ထဲမှာတော့ iPhone ရဲ့နေရာရမှုကျသွားနိုင်ပေမဲ့ရောင်းအားကတော့ဆက်တက်နေလိမ့်အောင်ပဲလို့ Telecom ဆက်သွယ်ရေးကဏ္ဍတွေကလုပ်ငန်းရှင်ကိုသူရကိုကခန့်မှန်းပါတယ်
။အခုတရားဝင်ဖုန်းတွေရောတရားဝင် dealer တွေရော service တွေရော iPhone dealer ဆိုင်တွေရောပုံများလာတဲ့အတွက်ဒီရောင်းအားကတော့တက်ဖို့တော့ရှိပါလေ။ဒါလို့လည်းခုနကကျွန်တော်ပြောသလိုပေါ့အများကတော့ဒီ iPhone အစ်စ်မဝင်နိုင်သေးပါ Android တာမန် smartphone တော့ပဲအုံနိုင်နေလူကတော့ပိုများတာပေါ့ market share ကတော့ဆက်ကျနိုင်နေတယ်ဒါတော့ iPhone ရောင်းအားကတော့သူ့အနေနဲ့သူတော့ရှိအောင်မှာပါပဲတဲအောင်မှာပါပဲအဲ့
တော့အဓိကအချက်ကတော့ဈေးကြောင့်ပေါ့သုံးရတာလွယ်တာလွယ်ကူတာမလွယ်ကူတာထက်ကိုဈေးကအဓိကအချက်ဖြစ်မှာပေါ့ဒါဆို iPhone အယောင်းနဲ့ပတ်သက်ရင်
ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့မြန်မာ market ကြီးကိုကြည့်ရတော့ဒီ iPhone ကမတတ်နိုင်တဲ့ဖုန်းလို့ယူဆလို့ရလိမ့်မယ်။အဲအဲ့ဒါအတွက်ဒီ market share ကတော့တဖြည်းဖြည်းဆက်ကျမှာပဲလို့ကျွန်တော်မြင်ပါတယ်
။ iPhone အပါအဝင် smart လက်ကင်ဖုန်းတွေကိုကြည်ကြည်ပြန့်ပြန့်သုံးနေကြပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီဖုန်းတွေရဲ့အသုံးဝင်မှုကိုအပြည့်အဝအသုံးချနိုင်ဖို့ကလည်းအရေးကြီးတယ်လို့ Telecom ဆက်သွယ်ရေးလုပ်ငန်းရှင်တယောက်ဖြစ်တဲ့ကိုသူရကိုကပြောပါတယ်ရှင်။
မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုစနေညနဲ့တနင်္လာညတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
ဒီ UI ကနေစနေညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဇက်တိုက်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်စာအစီအစဉ်မှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဘလော့တရက်လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီVOA American အတန်းကနေ2016ခုနှစ်ဖေဖော်ဝါရီလ13ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲလီလိုင်းအစီအစဉ်တင်ဆက်ပေးတော့မယ့်အချိန်ရောက်ပါပြီကိုကျော်ကျော်သိန်းကစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်နဲ့အတူတင်ဆက်ပေးမယ်ဒါရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဒါရိုက်လီလိုက်အစီအစဉ်ကနေကြိုးစားပါတယ်မကြခင်ရပိုင်းအတွင်းအတိအကျပြောရရင်တော့မတ်လ18ရက်နေ့မှာပြည်တော်စုလွှတ်တော်မှာဒုတိယသမ္မတ3ဦးကိုရွေးချယ်တဲ့လုပ်ငန်းစဉ်စတင်မှာတော့မယ်ဒုတိယသမ္မတ3ဦးကိုရွေးချယ်ပြီးသွားရင်တော့သမ္မတအသက်ဘယ်သူဖြစ်တယ်ဆိုတာအဖြစ်ထွက်လာတော့မှာပါဒီကြားထဲမှာပဲကျွန်တော်တို့သောတာရှင်တွေအားလုံးသိတဲ့အတိုင်းပဲဒေါန်ဆန်းစုကြည်သမရဖြစ်ရင်းနဲ့ပတ်သက်ပြီးတော့ခြေကဥပဒေမှာအကန့်အသတ်ဖြစ်နေတဲ့ပုံမှားကိုပြင်မလားဆိုင်ကံမလားဟလာဒေါန်ဆန်းစုကြည်ကသမရတကယ်ပဲဖြစ်လာနိုင်ခြင်းရှိရလားဖြစ်မလာတော့ဘူးလားစသည်အားဖြင့်အပြန်အလှန်ပြောဆိုဆွေးနွေးငင်းခုန်ကြတစ်ဖက်ကလည်းတစ်ဖက်ကိုပြောအခြေတင်နေဖြစ်ကြဒါတွေအားလုံးကိုကျွန်တော်တို့သောတာရှင်တွေသိပြီးသားဖြစ်မှာပါဆိုတော့ဒီနေ့ညာကျွန်တော်တို့ကအဲ့ဒီအလားအလာတွေအကုန်လုံးပေါ်မှာခြုံငုံပြီးတော့သုံးသပ်ဆွေးနွေးကြမှာပါပင်တိုင်းဆွေးနွေးပေးဖို့ဖေချာတာသူနှူးဦးထဲမှာတူဦးကတော့တရားလွှတ်တော်ရှေ့နေတူဦးဖြစ်တဲ့ဦးမမောင်ဝင်းမှာဦးလေးကြောင့်ရကျွန်တော်တို့ကြားရပါမယ်နောက်တူကတော့မြန်မာအရေးမြန်မာနိုင်ငံတွင်းမှာနေပြီးတော့အမြဲမပြတ်လေ့လာဆောင်ကြည့်သုံးသပ်နေတဲ့ဒေါက်တာရန်မျိုးသိမ့်ဖြစ်ပါတယ်ဒီမတိုင်ခင်မှာကျွန်တော်ကရှေ့နေကြီးဖြစ်တဲ့ဦးကိုနီဒါပြည်သက်တွေအားလုံးသိပြီးသားပါဦးကိုနီရဲ့ဒီ59စလုံးအခြေခံဥပဒေနဲ့ဆိုင်တဲ့59စာလုံးနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌပြောထားတဲ့သဘောထားရှိပါတယ်ကျွန်တော်ဥက္ကဋ္ဌကိုမေးထားတာရှိပါတယ်အဲ့ဒီသဘောထားကိုကျွန်တော်တို့အရင်ဆုံးနောက်ထောင်ကြည့်အောင်ပ
ါကျွန်တော်တို့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းချက်တရရကိုပြင်ဆင်နိုင်တဲ့နည်းလမ်းကိုပြဋ္ဌာန်းပေးထားတယ်အဲ့ဒါကတော့အများသိတဲ့ပုံမှန်436ပေါ့ဗျာအဲ့တော့ပြင်ဆင်နေဆိုတဲ့ဇာတ်ရဲ့အဓိပ္ပာယ်ကိုနည်းနည်းလေးပြောပြဖို့လိုတယ်ပြင်ဆင်ခြင်းမှာအချက်3ချက်လုပ်လို့ရတယ်နံပါတ်1က addition လို့သုံးတယ်ဖြစ်ဆက်တာလို့ဘာမှလို့ဘာသာပြန်မယ်ဒုတိယကတော့ကျွန်တော် variation ကိုသုံးတယ်အဲ့ဒါကပြောင်းလဲတာလို့ဘာသာပြန်ပါတယ်တတိယချက်ကတော့ repeal ဆိုတာကတော့ပယ်ဖြတ်တာလို့ဘာသာပြန်ပါတယ်အဲ့တော့ဖွဲ့စည်းပုံအရှာဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်တရက်ကိုဖြစ်ဆက်ခြင်းဖြစ်စေပြောင်းလဲခြင်းဖြစ်စေပယ်ဖြတ်ခြင်းဖြစ်စေကျွန်တော်တို့က amendment လို့ခေါ်တဲ့ပြင်ဆင်ခြင်းဆိုင်ရာဥပဒေတော့သုံးရပါတယ်ဒါကပြင်ဆင်ခြင်းနဲ့ဆိုင်တာပါဆိုင်ရခြင်းဆိုတာကတော့ပြင်ဆင်ခြင်းနဲ့မတူတော့ဘူးဆိုင်ရမယ်ဆိုတဲ့အဓိပ္ပာယ်ကဖွဲ့စည်းပုံအခြေအဥ်တွေကိုဖြစ်ဆွတ်တာလည်းမလုပ်ဘူးပြောင်းလဲတာလည်းမလုပ်ဘူးပယ်ဖြတ်တာလည်းမလုပ်ဘူးအရှိအတိုင်းပဲထားမယ်ကာလတစ်ခုမတုံမဲခဏထားတာလေးပဲရှိတယ်ဒါကိုကျွန်တော်တို့ကဆိုင်ရမယ်လို့ခေါ်ပါတယ်အဲ့တော့ဒေါက်တာဆူဂျီတမရဖြစ်ဖို့ဆိုရင်ကျွန်တော်တို့ကအမြန်ဆုံးဖြစ်နိုင်တဲ့နေရာတော့ဆိုင်ရတဲ့နေပဲဖြစ်နိုင်ပါတယ်2008ဖွဲ့စည်းပုံအခြေအဥ်တွေပုံမှန်59စလုံးကိုယာယီဆိုင်ရလိုက်တာနဲ့တပြိုင်တည်းဒေါက်တာဆူဂျီတမရဖြစ်ဖို့လမ်းပွင့်သွားပါပြီပြီးခဲ့တဲ့ကျွန်တော်တို့2015လုံးမှာရှိရနေမှာကျင်းပတဲ့ရွေးကောက်ပွဲမှာပြည်သူတရလုံးကဒေါက်တာဆန်းစုကြည်ကိုအနာဂတ်တိုင်းပြည်ရဲ့ခေါင်းဆောင်ဖြစ်ရွေးပြီးပါပြီ mandate ပေးလိုက်ပါပြီပြည်သူနိုင်ငံတော်အာဏာရဲ့အင်ရှင်ဖြစ်တဲ့ပြည်သူကဆုံးဖြတ်ပြီးရွေးပြီးပြီသို့တော်လည်း2008ဖွဲ့စည်းပုံအခြေအနေဥပဒေပုံမှန်59စလုံးကြောင့်သမရရာထူးကိုခါဖို့အခက်အခဲဖြစ်နေအလွယ်ကူဆုံးလုပ်နိုင်တဲ့နည်းလမ်းကတော့အဲ့ဒီ59စလုံးကိုဆိုင်းငံ့လိုက်ဖို့ပါပဲအဲ့တော့မင်းပြရရှိမယ်ဆိုင်းငံ့မှုအတွက်ဥပဒေမှာပါသလားလို့မင်းရင်ဆိုင်ရမယ်မရှိဘူးလို့ဥပဒေမှာရေးမထားဘူး။ဒါကြောင့်လိုအပ်ရင်ကျွန်တော်တို့ကဆိုင်ရနိုင်တယ်လို့အဓိပ္ပာယ်ပြရမယ်။ပြည်ပုံချေရဥပဒေကကန့်တတ်ထားရင်တော့လုပ်လို့မရဘူး။ကန့်တတ်ထားတာမရှိရင်ဒါကျွန်တော်တို့ကလိုအပ်လို့ရှိရင်စဉ်းစားပြီးတော့လုပ်သိမ်းလုပ်ထားရင်လုပ်ရမယ်။ဟုတ်ပြီအဲ့တော့ပြည်တော်စုလွတ်တော်မှာအဲ့ဒီအာဏာရှိသလားမေးရင်ရှိတယ်။ ဖွဲ့စည်းပုံအခြေအဥပဒေပုံမှန်98အရနောက်ဆက်တွဲဇာတ်1နှစ်3တို့မှာပြဋ္ဌာန်းထားတဲ့အာဏာရှင်တွေမှာမပါတဲ့အာဏာမှန်တယ်မြတ်ပြည်ထောင်စုလွတ်တော်ကိုအတင်းတယ်လို့ပုံမှန်98ကပြောထားပါတယ်ဒါကြောင့်ဆိုင်းငံ့မှုကိစ္စတစ်ခုပေါ်လာရင်အဲ့ဒီဆိုင်းငံ့တဲ့ဥပဒေတရားကိုပြဋ္ဌာန်းနိုင်မနိုင်ပြဋ္ဌာန်းခွင့်ရှိမရှိဆိုတာပုံမှန်98အရပြည်ထောင်စုလွတ်တော်မှာပြဋ္ဌာန်းခွင့်ရှိပါတယ်ပြီးတော့အဲ့ဒီလိုပုံမှန်98အာဏာကိုသုံးပြီးတော့ဆိုင်းငံ့တဲ့ဥပဒေတရားကိုပြဋ္ဌာန်းမယ်ဆိုရင်လုံထုံးလုံကြီးကပုံမှန်86မှာပါတဲ့အတိုင်းဒီတော်စုလွတ်တော်မှာအဲ့ဒီဥပဒေချမ်းကိုတင်ပြီးတော့ simple majority လို့ခေါ်တဲ့မဲပေးသူအများစုပေါ်ပြ51ရာနှုန်းထောက်ခံရင်ဆိုင်းငံ့တဲ့ကိစ္စလုပ်လို့ရပါတယ
်အဲ့ဒါကတော့ရှင်နေကြီးဦးကိုနီပါကျွန်တော်အရှိပိုင်းမှာစကားတစ်ခုတန်သွားပါတယ်ဒီကနေ့အစည်းအဝေးအတွက်တရားဆွေးနွေးခြင်းနဲ့လူကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးဆွေးနွေးထားတဲ့လူအင်းနီပို့ပြီးဆွေးနွေးထားတဲ့လူအတော်လေးကိုများပါတယ်ဒါကိုကြည်ချင်းအပြင်ဒီကိစ္စဟာမြန်မာနိုင်ငံသူနိုင်ငံသားတွေအတွက်အင်မတန်အရေးကြီးပြီးတော့လူတိုင်းကစိတ်ဝင်စားစောင့်ကြည့်နေတဲ့ကိစ္စဆိုတော့တိတ်ကိုထင်ရှားပါတယ်ဆွေးနွေးတဲ့လူတွေများတဲ့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးအားလုံးကိုပါဝင်နိုင်အောင်ကြိုးစားသွားပါမယ်အားလုံးအနေနဲ့လည်းပဲအတတ်နိုင်ဆုံးတိတိမိမိလိုရင်းတူရှင်းပြောပြကြပါလို့ကြိုတင်ပြီးတော့မေတ္တာရက်ခံပါတယ်အချိန်အကန့်အသတ်တွေမှာရသလောက်ကျွန်တော်တို့ဆွေးနွေးကြရအောင်ပါခင်ဗျာဆိုတော့ဥမမောင်ဝင်ခင်ဗျာရှင်းနေကြီးဥကိုနီပြောတာဥမမောင်ဝင်ကြားခဲ့ရပါပြီဥကိုနီကတော့ဆိုင်းငံ့တဲ့နီ59ဆောက်လုံးကိုဆိုင်းငံ့တဲ့နီဖြစ်နိုင်တယ်လို့ပြောပါတယ်အခြေခံဥပဒေမှာဆိုင်းငံ့ခွင့်မရှိဘူးလို့ရေးမထားတဲ့အတွက်လုံနိုင်တယ်လို့ပြောပါတယ်ပြည်တော်စုထုတ်တော်မှာလုတ်ပိုင်ခွင့်ရှိတယ်လို့လည်းပြောပါတယ်ဥမမောင်ဝင်သဘောတူပါသလား
ငါကကိစ္စလုံးဒီနဲ့တက်ပြပြီးတော့အရာကြီးဆိုင်းငံ့မှုဆိုတဲ့ကိစ္စကတော့ကျွန်တော်ဥပဒေပညာရှင်တူညီနဲ့ပြောရရင်တော့ဒါဆိုင်းငံ့မှုမရပါဘူး။ဒါကျွန်တော်မြေပေါင်း40လောက်လုပ်လာတဲ့အတွေ့အကြုံကဒီလေဥပဒေတစ်ခုကိုအဲ့ဒါဆိုင်းငံ့နေဆိုတာဒီဥပဒေရဲ့ဆွေးနွေးချက်သဘောတရားဝိုင်းဒီနားလည်တဲ့ဥပဒေပညာရှင်အနေနဲ့ပြောမယ်ဆိုရင်တော့ဒါဆိုင်းငံ့လို့မရနိုင်ပါဘူး။
ဟုတ်ကဲ့အ
ဲ့တော့ဒီနိုင်ငံကြီးကဟိုတော်ဆက်ကြည့်သမရဖြစ်စီလို့တဲ့ဆန္ဒကတော့ကျွန်တော်လည်းအပြည့်ဝရှိတဲ့ပုံစံတရားဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဆိုင်းငံ့လို့မရဘူးဆိုတာဥပဒေကြောင်းအရာဥမောင်ဝင်ကဥက္ကဋ္ဌကလည်းခုနဥပဒေကြောင်းကရတယ်လို့ပြောပါတယ်ဥမောင်ဝင်ကလည်းဒါတရားဥပဒေကြီးကကောင်းကောင်းကြွချင်းနားလည်သူအနေနဲ့ဆိုင်းငံ့လို့မရဘူးလို့ဥမောင်ဝင်ကတတိချက်ဒါကျူစတယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီဆိုင်းငံ့လို့မရတာဒီဖြစ်ဒီလိုအခြေခံဥပဒေမှာဒီငါ့ရဲ့ပြဿနာလေးပြင်ဆင်ရင်းနဲ့ဆွေးနွေးရှိဘူးအလားဒီပြည်သူ့လွတ်တော်ရဲ့85ရာခိုင်နှုန်းကျော်ကအလားထောက်ခံပြီးတော့ဒီ436ရာဒီပြည်သူ့ဆန္ဒခံယူရဲလောက်ရမယ
်ဟုတ်ကဲ့
ဒီမှာမဲပေးပိုင်ရှိတဲ့ပုဂ္ဂိုလ်ရဲ့90ရာခိုင်နှုန်းကမဲပေးမှဒီငါ့ရဲ့ပြဿနာလုံးကပြင်ဆင်လို့ရမယ
်ဟုတ်ကဲ့
အလားပြင်ဆင်ဥပဒေချက်လို့ရမယ်ပြစ်စင်းလို့ရမယ်ဟလာစသဖြင့်ပေါ့နော
်အဲ့
တော့ဒါပြစ်စင်းရင်းကောင်းနေအောင်မှာပဲရှိပါတယ်အဲ့တော့ဒီပြည်ပုံခြေခံဥရပြည်ကြရာကြီးကိုညာကိုပြစ်စင်းရင်းဒီလိုလုပ်ရမယ်လို့ထည့်သွင်းပြတ်ထန်းထားတော့ဥက္ကဋ္ဌပြောတဲ့98ဘောင်နဲ့ဆိုရင်ဆိုတာမဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဥမမောင်ရဲ့တဘောကဆိုင်းငံ့လို့မရဘူးပြင်မယ်ဆိုရင်ပြင်တာပဲပေါ့ဟလာ
ဟုတ်ကဲ့ပြင်တာပါပဲခင
်ဗျဟုတ်ကဲ့
မတော့ရှိပြည်ပုံခြေခံဥရမှာလည်းခန်းချက်တွေရလုပ်ကြတာမထုံးအပေါ်မှာနေရခွင့်ရကျွန်တော်တို့ကပြင်ဆင်နိုင်တယ်ပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုပြင်တယ်ပြင်တဲ့အခါမှာတော့တကယ်လို့တုံ့ပြန်တာတော့ယာယီရုပ်သိမ်းတယ်လို့သိသွားပါတယ်အဲ
့တော့
ဒီသဘောတရားနဲ့အတူတူမျိုးပါပဲဟိုမှာတော့ဥပဒေမှာတိတိကျကျကဘယ်လိုလုပ်နိုင်လဲဆိုတာပြတ်ဆန့်ထားတယ်ဟုတ
်ကဲ့
အဲ့တော့ဒီမှာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဒီလိုလုပ်လို့မရဘူးလို့ကန့်သက်ထားတာဖြစ်တဲ့အတွက်တော့ဥပဒေပညာရှင်ပြောင်းနေတော့ဒါ98ဘောင်ထဲမှာမရောက်ပါဘူးဒီ36ရာခိုင်လင်းဆောင်ရွက်ရမယ်လို့ကျွန်တော်ပြည်ပကပြပြလို့
ဟုတ်ကဲ့အင်တာစိတ်ဝင်စားစားကောင်းပါတယ်ဥပဒေကျွမ်းကျင်တဲ့ဥပဒေပညာရှင်2ဦးရဲ့မတူတဲ့အယူဆ2မျိုးပါဆိုတော့နိုင်ငံရေးအရေးအကြောဘယ်ဟာကဖြစ်နိုင်ခြေရှိသလဲဒေါက်တာရံမျိုးသိပြင်တာပဲဖြစ်ဖြစ်ဆိုင်းငံ့တာပဲဖြစ်ဖြစ်နိုင်ငံရေးအရေးလက်တွေ့မှာဖြစ်နိုင်ခြေအလားအလာဘယ်လောက်ရှိလဲ
ကျွန်တော်အနေနဲ့ပြောရရင်လက်ရှိဒီပြည်ရင်းနိုင်ငံရေးအခြေအနေရကြည့်နေဆိုလို့ရှိရင်ဒေါက်တာစုကြည်အနေနဲ့လည်းဟိုအမျိုးသားပြန်လဲပြည့်နေရည်ရဲ့ဟိုအထူးသဖြင့်ပေါ့လေအရက်ဖက်ဆက်ဖက်ဆက်ဆိုင်ဒီမှုကောင်းနေလို့အဲတော်တော်လေးကိုတစ်ခါဆောင်းနေပေါ့လေဟိုဥပ္ပီရဲ့အနေထားမျိုးရှိတဲ့အခါကြတော့အဲလက်ရှိအနေထားရပြောမယ်ဆိုရင်92ဆလုံးဆိုင်းငံ့ဖို့ဟာဒါရှင်းနေပြီးဥပ္ပီပြောတဲ့နီလာတက်ကဆင်းရမယ်ဆိုရင်အလုပ်ဖြစ်နိုင်ကြည့်နေရတယ်လို့ကျွန်တော်ကသုံးသပ်ပါတယ်အဲ့တော့
ဆိုလိုချင်တဲ့သဘောကတော့ဘောတန်းချီတီခလာဖြစ်ဖို့ဟာတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်သူတွေတက်ရလဲတက္ကကဒီတက်လို့ပြောရတဲ့ဒီမတန်းမှအရေးကြီးတဲ့ခုံကြီးကောင်းကြီးတစ်ခုပ
ါဟုတ်ကဲ့
ဒါပေမဲ့အဲ့ဒီခုံကြီးကောင်းကြီးတစ်ခုကိုကျွန်တော်တို့ဟာထောက်ဆောင်ဖို့ဆိုလို့ရှိရင်ကျွန်တော်အများချင်းတော့နိုင်ငံကြီးရပြန်ဆုံးဆွေးနွေးဒီတော့နိုင်ငံကြီးရရလာတဲ့သဘောတူညီချက်ပေါ်မှာအခြေခံဖော်ဆောင်မှုကပုံပြီးတော့အဓိကကျတယ်လို့မြင်ပါတယ်။ဒါတကယ်ဆိုအခုရှင်းနေပြီအခုဒီတုံးတပ်လို့မျိုးတော့ဒီပုံမှန်၅ခုစလုံးမျိုးတော့ပြည်တော်စုမြို့ပေါ်မှာဆင်းတဲ့ majority ပေါ့လေ။ဒါကြောင့်ရတိုင်းကြိုပြည်တော်စုမြို့ပေါ်ကိုယ်စားလှယ်တွေထောက်ခံမှုနဲ့ဆိုင်းနိုင်နိုင်နေဆိုရင်ကျွန်တော်တို့236ပုံမှန်236ကိုလည်းဒီနည်းလမ်းနဲ့ဆိုင်းနိုင်လို့ရမယ်အနေအထားဖြစ်သွားပါလေ
။ဟုတ်ကဲ့။
နောက်ပြီးတော့ဒီပုံစံအခြေခံဥပဒေတစ်ခုလုံးကိုလည်းဒီနည်းလမ်းနဲ့ဆိုင်းနိုင်လို့ရတဲ့အနေအထားမျိုးဖြစ်သွားတဲ့အခါကျတော့အဲ့ဒီဟိုလုပ်ငန်းရှင်ဟာရက်တိမကျပေးနေတဲ့ဒုံသက်စုကြည့်ပြီးပြည်နေတဲ့အနေအထားပြန်လေပြည့်ရည်နေအရက်သက်သက်သက်ဆက်ဆံမှုပုံမှန်ပေါင်းမှုကြီးဒီမှန်းချက်တွေလို့လည်းဒီကိစ္စကိုရှာသွားနိုင်တဲ့ဘက်ကိုဥပဒေနဲ့တွေ့ရပါ
တယ်။ဟုတ်ကဲ့။ဆိုတော့ကျွန်တော်ဒီနေရာမှာတမ်းမတော်ဘက်ကသဘောထားအောင်လေပဲကျွန်တော်တို့ကဘလူးမောက်ကိုထည့်မစင်စားပဲနေလို့ရတဲ့အခြေအနေမဟုတ်ပါဘူး။ဒီကိစ္စပေါ်မှာတမ်းမတော်ကဘလူးသဘောထားတယ်တမ်းမတော်ကိုယ်စားလှယ်တွေကဘလူးသဘောထားတယ်လဲဆိုတော့ပြီးခဲ့တဲ့သတင်းပတ်တွေပြင်ပြီးပြီးခဲ့တဲ့ရပိုင်းတွေအတွင်းမှာတမ်းမတော်ကိုယ်စားလှယ်တွေကိုသတင်းမီဒီယာတွေကတွေ့ဆုံမိမြန်တဲ့အခါမှာတမ်းမတော်ကိုယ်စားလှယ်တချို့ကပြက်ပြက်သားသားပြောထားတာရှိပါတယ်အခြေခံဥပဒေတိုင်းပဲရပ်တည်သွားမယ်။ဆိုတော့ဒေါက်တာရံမျိုးသိတမ်းမတော်ဘက်ကသဘောထားက59ဆလုံးကိုပြင်ဖို့ဆိုင်းငံ့ဖို့ဘလူးမောက်သဘောထားမရှိဘူးလို့ဒေါ်ရံမျိုးသိန်းအခိုင်အမာပြောနိုင်လား
အဲကျွန်တော်လက်ရှိပေါ်ပြည်တွင်းသတင်းမီဒီယာတွေမှာတွေ့နေတဲ့တက်မလို့ကအဲခေတ္တဆွတ်တော်ကုသလေးကြီးရဲ့ဘောရမှတ်ချက်အရပြောနေချင်ရင်တော့အဲတက်မလို့ဒီ50ခုစာလုံးကိုပြင်ချင်ပါလေဖြစ်ဖြစ်ဆိုင်းရပါလေဖြစ်ဖြစ်လောကကြီးရဲ့ရှိနေလို့စုံစုံကြိုင်ပြနိုင်တဲ့အခါကိုတွေ့ရတယ
်ဟုတ်ကဲ့
သမောကဘယ်ဥပ္ပချုပ်တဲ့ဘောဆောင်စုကြီးရဲ့ဓမ္မအနိုင်အရရသူ့ဆိုရှင်ပြီးတော့သဘောတူချက်တရက်ကိုခိုင်နိုင်မှမှရပါနိုင်လေဆိုတော့အဲ့ဒီကာလအလုံးမှာပို့ပြီးတော့အားကောင်းတဲ့ပို့ပြီးတိလာမြင်ပါလေလားလာဖြစ်လာနိုင်ရဲ့လို့မြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တရက်ဆွေးနွေးမဲ့သောရရှင်တွေဖိတ်ခေါ်ပါမယ်အတက်နိုင်ဆုံးကျွန်တော်ဇက်တိုက်ဖိတ်ခေါ်တော့မယ်ပြန်နေဆွေးနွေးသူနှုတ်ဦးအနေနဲ့ဆွေးနွေးသူတွေရဲ့သဘောထားတွေကိုနားထောင်ပြပါဆွေးနွေးဖို့ကျွန်တော်တို့အလှည့်ကြလာပါလိမ့်မယ်ပထမဦးဆုံးကျွန်တော် Facebook ပေါ်ကနေပြီးတော့ဆွနေမဲလို့အကြောင်းကြားထားတယ်ပျော်ပွဲမျိုးကကိုညင်ကြီးသိန်းကိုညင်ကြီးသိန်းသဘောထားပြောပါခင်ဗျာ
ဟောကျွန်တော်သဘောထားတော့ဒီ59ဆလုံးဒီဆိုင်ရနာတော့လုံးဝတစ်ဆိတ်စာဖြစ်နိုင်ပါတယ်ကို
ဟုတ်ကဲ့
ဟယ်လို
ဟုတ်ကဲ့ကြားရပါတယ်ကိုညင်ကြီးသိန်းကိုညင်ကြီးသိန်းက59ဆလုံးကိုဆိုင်ရန်ဖို့လုံးဝဖြစ်နိုင်တယ်လို့ယူဆတယ်ပေါ့
ဟုတ်ပါတယ်ကိုအဲ့လိုဆိုင်ရနာပဲဖြစ်နိုင်ကြီးအများဆုံးရှိပါတယ
်ဟုတ်ကဲ့
ဘာလို့လို့ဆိုတော့ဟိုဒီတက်မတာကုလေရလည်းဒီသတင်းမီဒီယာတွေပြောထားတာတွေကျွန်တော်လည်းဟိုကြားသိနေရပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒီတက်မတာကုလေဆိုတာလည်းကျွန်တော်အမြင်ကတော့ကာဝေးဥစည်းချုပ်ကအဓိကကင်ထားရလို့ထင်တယ်ကို
ဟုတ်ကဲ့ကိုညီတို့ကဟုတ်ပါတယ်ဒါကတက်မတော်
ဆိုလို့ရှိရင်တို့လည်းမြင်မှာမဟုတ်တော့ဘူး
သိမှတ်ပါတယ်တက်မတော်သား
ဒီ36
ဟုတ်ကဲ့တမရတော်သားလွတ်တဲ့ကုစလေဆိုတာကကဝေးဥစည်းချုပ်ကတိုက်ကြိုက်ခံထားတာပါဒီလူလူကရွေးကောက်တင်မြောက်တာမဟုတ်တဲ့အတွက်တေချာဘောက်ကတော့ကဝေးဥစည်းချုပ်ရဲ့အမိန့်ကိုနာခံရမှာကတေချာဘောက်ပါပဲခင်ဗျာကဝေးဥစည်းချုပ်ကကောင်းချိတ်ဆိုညှိရမှာလားကောင်းခါဆိုရင်ခါရမှာပါဒါကျွန်တော်တို့အားလုံးလွယ်လွယ်လေးသိထားနိုင်တဲ့ကိစ္စပါကျွန်တော်ကိုညီသိန်းကျေးဇူးတင်ပါတယ်မန္တလေးမြို့ကတော်တာရှင်ဦးထွန်းကြီးရဲ့ဘောရာကိုဆက်ပြီးနားထောင်ပါမယ်ဦးထွန်းကြီးပြောနိုင်ပါပြီ
ဟာလို့ဟာလားခင်ဗျာ
ဟုတ်ကဲ့ပြောပါကြားရပါတယ
်ဟာလား
ဟုတ်ကဲ့ကြားရပါတယ်ခင်ဗျာပြောပါခင်ဗျာ
ဟာဟုတ်ကဲ့ကျွန်တော်မြန်မာတော့ဒေါက်တာဆူကြီးကနံပါတ်69ဖြစ်ခဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဒီလိုဆိုတော့ကျွန်တော်တို့ဗမာပြည်ဆိုဝမ်းမြောက်ရှိစေလားရာခိုင်နှုန်းတော့ကိုယ်မဲပြီးပြီးတော့ဝန်ရရတာပါ
ဟုတ်ကဲ့
အဲ့ဒီတော့ကျွန်တော်ကတော့ကားဆိုတော့တော်ပြီလို့ပြောရင်တော့တရားကြည့်ပြီးတော့ဘုဒ္ဓကဘုရားခေါ်ကြမှာထက်ခံနေပြီဖြစ်နေတယ်တဲ့ဥပဒေဥပဒေဆိုရလေလူလို့တာပါအဲလူရဲ့ဥပဒေမှာကျွန်တော်တရားနဲ့ပြီးတော့အဲလက်ခံနေရေးဆိုလို့ရှိရင်ဒါ check ကိုဖြစ်ခဲ့ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
နောက်မကောက်ပါဘူးဖြစ်ခဲ့တာကတော့ဒါပါပဲခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတောသူတောင်သားပြီးပြီးရေဦးသွားသားဘွင်ဘွင်ရှင်းရှင်းပြောသွားတယ်ဥထွန်းကြီးကျေးဇူးတင်ပါတယ်တခါတောင်တွင်းကြီးကကိုဟိန်းဝနတောင်တွင်းကြီးကကိုဟိန်းဝနသဘောထားကရောပဲလို့ရှိပါလဲဆက်ပြောပါခင်ဗျာ
အဲဟုတ်ကဲ့ဟုတ်ကဲ့ဟယ်လို
ဟုတ်ကဲ့ပြောပါကြားပါလေ
အဲတော့ဒီဟာကိုကြည့်ကြပြောခဲ့တဲ့စကားတစ်ခုကိုကျွန်တော်မှတ်ရတယ်ခင်ဗျအဲဒီဆောက်ကျင်နေတဲ့နိုင်ငံကြီးဟာနိုင်ငံကြီးရဲ့ရှင်နေတယ်စကားတစ်ခုမှတ်ရတယ်ခင်ဗျအဲ့တော့ဘာဖြစ်တယ်လဲဆိုလို့ဒီပြည်တွေကဒီကနေ့ရေးချင်တယ်ဟုတ်ကဲ့ဥပဒေကရေးချင်တယ်ရေးချင်လို့မရပါဘူးခင်ဗျ
ဟုတ်ကဲ့
အဲ့တော့ရေးဆွဲရဥပဒေတစ်ခုကိုပြင်ဆင်မှုဆိုတာဖြစ်နိုင်ရဖြစ်နိုင်ပါလိမ့်မယ်ဆိုင်းရမှုတွေကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ပြောပါတယ်
ဟုတ်ကဲ့ခင်ဗျာကိုဟင်းဝနာကတော့ဆိုင်းငံ့ပုံဖြစ်နိုင်ပြင်ပို့တာဖြစ်ရင်ဖြစ်နိုင်မယ်ပေါ့နော်ကျေးဇူးအများကြီးတင်ပါတယ်တောင်တွင်းကြီးကကိုဟင်းဝနာတခါနော်ဝေးက VOA ပြည်နယ်တောတာရှင်ဥကန်အေးရဲ့သဘောထားကိုလည်းတစ်ဆက်တည်းပဲသိပြရစီခင်ဗျာ
ဟုတ်ကျွန်တော်ပြောချင်တာခင်ဗျာဒါပေမဲ့59လဲကျွန်တော်ကတော့အာသိအာမရှိဘူးခင်ဗျာဒါပေမဲ့ပြင်ဝင်မှာဘလို့ဆိုင်းငံ့ပို့တော့ဘလို့ကျွန်တော်မအားမပေးပါဘူးခင်ဗျာဘာလို့ဆိုရင် NLD ကတော့သူပြည်သူတွေမင်းတစ်ပြည်သားပြည်သားပဲအပြိဝါရှိပြီးတော့သူလက်ကြိုက်ပြီးလုပ်လို့ရတယ်လေဒါပေမဲ့ကျွန်တော်တို့ကဘုသူစကားနဲ့နားမထောင်ပါနဲ့လို့အဲဒီကိုကျွန်တော်ပြောတာကိုပြည်သူအားပေးထားတဲ့ဥစ္စာကိုပြည်သူရဲ့အားထားပဲယူပြီးတော့ကောင်းဒီပိုင်းနဲ့ကို့မှာပဲရှိနေအကုန်လုံးတောင်းဝန်ယူတော့လှုပ်လို့ရပါတယ်ဘာလဲပူဇော်ဘလို့လို့ဒီပုံမှလေးဘာလေးပြောနေတဲ့ဘာပြောစားဘလို့အချက်လေးဒီအသွေးပူနေချင်းခဏလေးပဲသိညာပြီးတော့နောက်တစ်တိတိဆိုအကုန်လုံးအန်တီပဲအကုန်လုံးပါလာကြမှာလို့ဒီမှာ
ဟုတ်ကဲ့ခင်ဗျာဥကံဝေနော်ဝေရကျေးဇူးအများကြီးတင်ပါတယ်လောလောဆယ်တော့တင်ကြီးခံပါအုံးနဲ့အချိန်ဆောက်ပါအုံးနဲ့ကျွန်တော်တို့ Facebook ပေါ်ကသွားရရှင်တချို့ရဲ့ message တွေထဲမှာလည်းပဲအများစုကတော့ကျွန်တော်တို့ Facebook ပေါ်မှာသွားရရှင်အားလုံးကိုကျေးဇူးတင်ပါတယ် message တွေကျွန်တော်တို့အများကြီးပဲရပါတယ်ညာနဲ့ချီပြီးတော့ရပါတယ် message အကုန်လုံးမှာကျွန်တော်တို့10ပုံ9ပုံလောက်ကဒါတန်တရားမရှိတော့ဆန်းစုကြည်ရသမရဖြစ်တတ်တဲ့လူသမရဖြစ်တဲ့လူဘလူနီးနဲ့ပဲဖြစ်ဖြစ်သမရဖြစ်ရမယ်လူတိုင်းမျိုးကိုဥဆောင်ရမယ်လူလို့အများစုကပြောကြပါတယ်အဲ့ထက်ကတချို့ message တွေကိုကျွန်တော်ကောက်နှုတ်ပြီးတော့ပြောပြပါမယ်ရုပ်ောက်ပွဲဖြစ်ပြပြသသထွက်တဲ့ NLD 9နဲ့ဒေါ်စုကိုဖြစ်စေခြင်းလို့မဲတွေစုပေးထားတယ်ဒေါ်စုသမရဖြစ်ရင်ဘာဖြစ်မလဲအများကြီးပြောင်းလဲသွားမယ်တဲ့သူစကားတခွန်းကတခွန်းဆိုတော့လူတွေလိုက်နာကြလိမ့်မယ်တဲ့ရုပ်ောက်ပွဲမှာလူမကြည့်ပါနဲ့ပါတီကိုကြည့်ပြီးမဲပေးပါဆိုတော့ကိုထောက်ပြီးတော့အဲ့ဒီတော်တော်ရှင်ကဆွေးနွေးပါတယ်နောက်သူက59စာလုံးကို9နှစ်တိတိဆိုင်းငံ့ပြီးတော့ဒေါ်စုကိုသမရဖြစ်ခွင့်ပေးပါတဲ့နောက်သူကတော့သူကပြင်မလားမပြင်ဘူးလားဆိုင်းငံ့မလားမဆိုင်းငံ့ဘူးလားဆိုတာဦးသိန်းစိန်နဲ့အစိုးရအဖွဲ့တစ်ခွက်လုံးဒေါ်စုကမြို့သားရင်ကြားစီအဓိကထားဖို့ရှုံးနေသွားတဲ့အစိုးရတစ်ဖက်ကိုဘယ်လောက်ထိကောက်ကွယ်ပေးမလဲစသည်အားဖြင့်သူကမူတည်တယ်လို့ထင်တယ်နံပါတ်1အနေနဲ့ဆိုတော့သူကဒေါ်စန်းစုကြည်ကကဘာကလေးစားတဲ့ခေါင်းဆောင်ဖြစ်တဲ့အတွက်မြန်မာပြည်သူတွေအနေနဲ့စိုးရိမ်စရာမလိုတဲ့ခေါင်းဆောင်ကောင်ဖြစ်တယ်လို့သူကသတ်မှတ်ပါတယ်နောက်သူကတော့59စာလုံးဆိုင်းငံ့မှုဘာလို့တွန်းဆိုရမှာလဲတဲ့လွတ်တော်ကိုရဲရဲအထုံးပြုပါကြောက်ရင်တော့ဖျက်ချောက်ခံရမယ်တဲ့အဲ့လိုပြောပါတယ်ဆိုတော့ဦးမမောင်ဝင်းခင်ဗျာပြင်ဖို့လို့ဦးမမောင်ဝင်းကအားပေးပါတယ်ဆိုင်းငံ့မှုအားမပေးပါဘူးပြင်ဖို့ဆိုတာဘလောက်ထိလက်တွေ့ကျကျဖြစ်နိုင်ပါမလဲခင်ဗျအ
ဲလက်တွေ့ကျကျဘလောက်ဖြစ်နိုင်မလဲဆိုတဲ့အပိုင်းမှာကျွန်တော်တို့ကဒီတကယ်တမ်းအတားအဆီးဖြစ်နေတဲ့၄၃၆ခုအနည်းဆုံးဒီဟာကိုကျွန်တော်တို့ကပြင်ရမှာပေါ့နော်ဒီအောင်ပြင်ဖို့တစ်ဆက်တည်းပဲဒီ59စာလုံးအပြင်ဆိုတခြားဒီဆွေးနွေးစရာအကြောင်းအရာတွေဟိုတခြားပြင်စရာဖက်ဒရယ်ကိစ္စတွေပါလေဝင်လာပါလိမ့်မယ
်ဟုတ်ကဲ
့ဝင်လာတဲ့အခါကျတော့ဒီ59စာလုံးပြင်ရေးကိစ္စကြီးတွေရင်ဟုတ်လားဒီနံပါတ်1ကဒီဒီဖြစ်တော်ထဲမှာဒီ55ရာခိုင်နှုန်းကျော်လွှားနိုင်ဖို့ဆိုတဲ့အခက်အခဲရလဲအင်တန်ခက်ခဲနေတဲ့
သဘောပါတယ်ဒ
ါတက်နေပြီရမယ်သဘောပါဟု
တ်ကဲ့
နောက်ဒုတိယတစ်ချက်ကအဲ့ဒီဟာကြီးကျော်လွှားနိုင်ရင်တော့ဒီပြည်သူတွေဌာနခံယူွယ်လုပ်တဲ့အခါကျရင်59စာလုံးပြည်သူတွေဟာဟုတ်လားချက်ပေးပါမလားမပြောလားဆိုတာကိုရေးရှည်ရေးတို့ပေါ့နော်ဒီကိစ္စလေးတွေမှာပြောဆိုကြရတဲ့ခါမှာဒီဒေါ်ဆန်းစုကြည်တယောက်ထဲကိုပြောနေတာမဟုတ်ဖဲနဲ့ပေါ့နော်ရေးရှည်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်ပြီးတော့ပြောနေတဲ့အင်အားစုတွေကစိတ်တော
့ဟုတ်ကဲ့ခင
်ဗျာအေးတဲ့အင်အားစုမဟုတ်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဒီ4-6ပြည်59စာလုံးပြည်စည်းရ NLD အတွက် intensive community ကိုရင်ဆိုင်ရမယ့်ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့ဥရေကြောင့်ရအမတန်ကိုပြင်ဖို့ခက်တဲ့ကဘာပေါ်မှာအခက်ဆုံးအခြေခံဥပဒေလိုတော်မှာပြောထားတယ်ဆိုတော့ပြင်ဖို့
ဟို
ပြင်ဖို့ရအခက်ဆုံးအခြေခံဥပဒေလိုတော်မှာပြောထားတယ်ဆိုတော့ပြင်ဖို့ကိစ္စကအတော်လေးကိုဆိုတဲ့နေရာမှာတက်မတော်ကိုယ်စလဲပြီပေါ့လေတက်မတော်ကိုယ်စလဲပြီတော်တော်များများမပါဘဲနဲ့ဒီဘက်မှာ900ရာခိုင်နှုန်းအပြည့်ကတခုခုကိုသဘောတူတယ်ဆိုရင်တော့မှတက်မတော်ကိုယ်စလဲတွေမပါဘဲနဲ့ဘလို့မပြင်လို့မရတဲ့အခြေခံဥပဒေဖြစ်နေတော့ဒါကတော့တိတ်တင်းကြပ်လွန်အားကြီးပါတယ်ဆိုတော့ဒေါက်တာရံမျိုးသိ ပြည်သက်တည်မြင်သလိုဒေါ်ရရှင်တွေမြင်သလိုမြန်မာနိုင်ငံသူနိုင်ငံသားတွေအတော်များများပေါ့မဲပေးခဲ့သူအတော်များများကမြင်သလိုဒေါ်ဆန်းစုကြည်သမဒါဖြစ်မယ်ဆိုရင်ဘာစိုးရင်စရာရှိလို့သမဒါဖြစ်ရေးဒီလောက်ကျွန်တော်တို့ပြောနေဆိုနေရတာလေအဲကျွန်တော
်မြင်ရတော့ဘူးကောင်းတဲ့ဒီသမရာဖြစ်လာမှုရှိနေတော့မှအဲတမတော်အနေနဲ့ကျွန်တော်တို့စိုးရိမ်စရာမရှိဘူးလို့ကျွန်တော်ကမြင်ပါတယ်။ဘာလို့လဲဆိုတော့လက်ရှိအခွင့်အရေးဖွဲ့ပြီးတော့အခြေခံဥပဒေကြီးဟာအမျိုးသားစာတမ်းကြီးနဲ့ဒုံဒုံကြီးကောက်စီအဲဒီကောက်စီမှာအဖွဲ့ဝင်၁၁ယောက်အနက်ကတမတော်ဘက်ကခန့်အပ်တဲ့ဒီမှာ၆ယောက်ဖြစ်နေတဲ့အခါကျတော့တိုင်းပြည်ရဲ့အဓိကကိစ္စနိုင်ငံကြီးစီးပွားရေးအဓိကကိစ္စအပေါ်များများကိုအမျိုးသားစာဝေးနဲ့လူမျိုးကောက်စီကစီမံခန့်ခွဲမှာဖြစ်တဲ့အတွက်ကြောင့်မလို့တော်တော်ကစိုးရိမ်နေတယ်လို့ဒေါ်ဆန်းစုကြည်ကမလာဖြစ်လာဘူးစိုးရိမ်ကြီးကတိတိနာမမရှိဘူးလို့ကျွန်တော်ကမြင်တယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ကမလာဖြစ်လာမယ်ဆိုရင်ဒီမှာတော်တော်ရဲ့ဟိုစတန်ဒတ်အာမီစီဆောင်ရေးအပိုင်းကြီးတော်တော်ရဲ့ရေးပြင်ရေးအပိုင်းကြီးတော်တော်ရဲ့ပြည်ထောင်ချောင်းလေးကြီးအပိုင်းကြီးမှာနိုင်ငံတကာအကူအညီတွေနိုင်ငံတကာရဲ့စိတ်ပါဝင်စားမှုတွေဒီမှာမှာကြားလာတဲ့အခြေအနေရှိတဲ့အခါကျတော့အကြေတော့တော်လို့လေဒေါ်ဆန်းစုကြည်ကမရာဖြစ်လာတဲ့အနေအထားကိုအခုကြီးတရမလို့တစ်ခုဖြစ်ချစ်တဲ့စဉ်းစားနိုင်တဲ့လူအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
စဉ်းစားနိုင်တယ်ဆိုရင်အဲပြည်စင်ဖို့ဖြစ်ဖြစ်ဆိုင်းရမှုဖြစ်ဖြစ်ကပို့ပြီးတော့အဆင်ပြေချောလို့သွားလို့မြင်ပါတယ
်ဟုတ်ကဲ့နိုင်ငံကြီးကလှုပ်ဆောင်လူစိတ်ရှိဖို့ပဲလိုတာပေါ့နောက်ထပ်ဆွေးနွေးမယ့်တော်ရရှင်၄ယောက်ကျွန်တော်ဇက်တိုက်ဆက်ခေါ်ပါမယ်ခင်ဗျာကျွန်တော်တို့အတက်နိုင်ဆုံးကျွန်တော်တို့တိတိမိမိနဲ့လူရင်းတူရှင်ပြောကြအောင်ပါအမေရိကန်ပြည်တော်စုမှနေထိုင်တဲ့မောင်ဒတ်တနသဘောထားပြောလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဦးမြောက်တော်ရရှင်ရွေးတင်လိုက်ကြောပါသူဒီစီးတဲ့ကူဒီငါတကူစားလုံးဟိုဟာလာတော့ပဲတောက်တော့တကယ်ပဲရေးရင်းရင်းရင်းတို့တကယ်ပဲလူကျင်တယ်အတိုင်းကြီးဆိုရွတ်တဲ့ကိုတကယ်ပဲသွားကျင်တယ်ဆိုလို့ရှိရင်တောက်ကျင်းကိုကျင်းဆင်းရပါလိမ့်မယ်ခင်ဗျာဟောကြောင့်လို့ဆိုလို့ရှိရင်နိုင်ငံတကာကလည်းဒီဆိုရွတ်တဲ့နိုင်ငံတွေအားလုံးကကြည့်နေတယ်မြန်မာနိုင်ငံကိုတော့အဆောက်အဦခေါင်းဆောင်ဖြစ်တော်ကသူတို့လည်းမြင်ကျင်တယ်ဒီခါကျကျွန်တော်တို့နိုင်ငံအတွက်ဂျူအပ်တဲ့အတော့ဝကူညီမှုတွေနိုင်ငံပြည်ကြီးတွေညတူအနေနဲ့ဟာလေးအားလုံးသွားတည
်ဟုတ်ကဲ့
ပြည်တော်ပြည်တော်ရဲ့ခါကျတောင်းတော်အတွက်လည်းကောင်းတာပဲတိုက်ကြည့်အတွက်လည်းကောင်းတာပဲ
ဟုတ်ကဲ့ခင်ဗျာ
တောင်းတော်ကသဘောထားကြီးကြီးနဲ့ကျွန်တော်ကားကကိုဆောက်လုံးပြည့်စင်နိုင်ဖို့ဟိုတောက်ကအောက်ပြီးတော့ဆိုရှင်တယ်ဟိုတောင်းအကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာမောင်တဒနာကျေးဇူးအများကြီးတင်ပါတယ်တခါရေနံချောင်းကဦးအေးမောင်ဦးအေးမောင်သဘောထားကရောဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကြားပါပဲကျွန်တော်ကံကြားလား
ဟုတ်ကြားပါတယ်ခင်ဗျာပြောပါ
အော်ေကျွန်တော်ကတော့ဟိုလက်ရှိအလုံးသွင်းနေတဲ့လူတွေနဲ့ဟိုမူအဖြစ်တော့မတူဘူးပေါ့နော်တော့မြင်ကဒီဒီစီစင်းနေတာနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်သမဒမုတ်ချဖြစ်မယ်လို့ကျွန်တော်ကအပိတ်နမိတ်ယူတော်မင်္ဂလာကြီးရဆောင်းပါလေကျွန်တော်ပြီးခဲ့တဲ့
ဟုတ်ကဲ့ပါဦးအေးမောင်ဦးဝင်းမောင်ရဲ့ဦးဝင်းမောင်ရဲ့အယူတော်မင်္ဂလာအကောက်ကို
ပါရက်ပြီ
ဦးဝင်းမောင်ရဲ့အယူတော်မင်္ဂလာအကောက်ကိုဒေါ်ဆန်းစုကြည်သမရဖြစ်စေခြင်းတဲ့လူတွေကြားရတော့အင်မတန်မှဝမ်းသာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ယူတော့ဦးဝင်းမောင်ရဲ့အတိတ်ကောက်ယူကြရဒေါ်ဆန်းစုကြည်သမရဖြစ်ကိုဖြစ်ရပါမယ်တဲ့ကိုထီလက်မှုထိုင်းနိုင်ငံကကိုထီလက်မှုကိုထီလက်မှုသဘောထားကရောဘယ်လိုရှိပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်သဘောထားကတော့90%က
ကိုထီလက်မှုအတန်ကြာသွားပါတယ်ရေမျိုးကကိုထုလည်းမှုကြားပါလားရေမျိုးကဥဆိုးဝင်ရေမျိုးကဥဆိုးဝင်သဘောထားကရောဘယ်လိုရှိပါလဲခင်ဗျာဟုတ်ကဲ့လောလောဆယ်ရေမျိုးကဥဆိုးဝင်ကိုလည်းကျွန်တော်တို့မရသေးပါဘူးကျွန်တော်တို့ကပြိတ္တအင်မတန်များပါတယ်အမေရိကန်ကကိုလာမောင်ရှိပါတယ်ကိုလာမောင်ပြောပါခင်ဗျာ
ဟုတ်ကဲ့ပါဗျာအခု59ဆလုံးဆိုတော့ဟုတ်ရင်လုံးဝ20ကျော်တယ်ကဆွေးနွေးတာလည်းကိစ္စပါဗျာအဲဒေါက်တာမောင်မောင်တို့ဥတီအောင်ဟင်းတို့ကလည်းအဲဦးနေဝဲဦးသားရှေဦးဆောင်မောင်နဲ့ဒေါက်တာရီဂျာမန်ဒေါက်တာကန်ဒီကိုနေရာပေးတဲ့လောက်ခဲ့တဲ့အလုပ်ပါအဲ့တော့ကျွန်တော်ပြောချင်တာအခုလက်ရှိသမရဦးသိန်းဆိုင်ရောစစ်တပ်ကဟော59ဆလုံးကိုကျင်းဖို့အတွက်ကိုသူတို့အမျိုးမျိုးနဲ့သူတို့ဟိုဥလေးကိုတီးဟိုကာဝယ်ဆောက်ရှောက်မယ်ဆိုပြီးတော့ပြောရတဲ
့ဟုတ်ကဲ့
ဒါစိတ်မလွယ်ဘူးပါဗျာ
ဟုတ်ကဲ့
အဲ့တော့ရှင်းနိုင်ဆုံးဖြစ်တဲ့ဆုံးကတော့ဒေါက်တာဆူကြီးအာတိုင်းပြည်အတွက်အထူးသဖြင့်တဲ့လူဖြစ်တဲ့အတွက်ကြောင့်ဒေါ်ဆန်းစုကြည်အတွက်ဟုတ်လားသမရနဲ့ဟိုအစ်စ်တူတဲ့နေရာတစ်ခုကိုလွတ်တော်ရနေပြီးတော့အတည်ပြုပြီးတော့ဥပမာဦးနုလုံကဝင်းကြီး
ဟုတ်ကဲ့ကိုလမ်းမောင
်သမရယာယီဖြစ်ဖြစ်အဲ့လိုမျိုးထားပေးလို့ရှိရင်အာစစ်တပ်လည်းရှောက်ပါမယ် တော်ဆန်းသူကြီးတို့အလဲဒီလဲဆွဲတာမဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုလားမောင်ယေရှုမြတ်ကြီးတင်ပါတယ်ခင်ဗျာ
အဲ့ဒါဒီအမိတ်တခုထောက်ပါမယ်လို့ထင်ပါ
ဟုတ်ကဲ့ခင်ဗျာကိုလောက်ပေါင်ကျေးဇူးများကြီးတင်ပါတယ်ကိုတိလက်မှုပြန်ရောက်ပါတယ်ကိုတိလက်မှုမြန်မြန်ပြောပါတူတူ
ဟုတ်ကဲ့ခင်ဗျာငါတို့ကိုစားလို့ပြင်ဖို့အမတမလိုရတယ်ခင်ဗျာဒေါ်သစ်ကြီးက60ရွက်ခွဲတော့အဲ့သူကလုံဆောင်ချက်တွေကတော့အမတမကောင်းပါလေနော်အနိုင်နိုင်ရရှိခဲ့ပါတယ
်ဟုတ်ကဲ့
အဲ့ဒါကို60ရွက်ခွဲတော့သူအနိုင်ရရှိခဲ့တယ်ဘာမှမအဆူထွက်လာခဲ့ဘူးအခုလည်းသူသူ့ကိုနော်ခင်ဗျာသူ့ဘဝတော့ကျွန်တော်အမတမနော်လိုလားပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာတော့ဦးမမောင်ဝင်းနဲ့ဒေါက်တာရမျိုးသိန်းပြည်သက်တွေဆွေးနွေးတော့လည်းကြားမှာပါ။အများစုကတော့ဒီထက်မှပြင်ဖို့ဆိုင်ကမ်းဖို့အမပေးတဲ့ပြည်သက်လည်းရှိပါတယ်။ဟလာဆိုင်ကမ်းဖို့မဖြစ်နိုင်ဘူးပြင်ဖို့ဆိုတာလည်းရှိပါတယ်။လောလောဆယ်ပြင်ကိုပြင်ရမယ်လို့ပြောတာကြီးလည်းရှိပါတယ်။ကျွန်တော်တို့ခြုံကြည့်မယ်ဆိုရင်မြန်မာနိုင်ငံသူနိုင်ငံသားပြည်တွင်းမှာရှိသူပြည်ပမှာရောက်နေသူအားလုံးကဒေါက်ဆန်းစုကြည်ဟာသမရဖြစ်တိုက်သူလားဆိုတဲ့မေးခွန်းထုတ်ဆရာမရှိပါဘူး။ဒေါက်ဆန်းစုကြည်ဟာသမရဖြစ်တိုက်သူဆိုတာအားလုံးကသဘောတူပါတယ်။သူသမရဖြစ်တဲ့အတွက်လည်းပဲတိုင်းပြည်အကျိုးရုပ်ဖို့တဲ့အကျိုးပိုဖြစ်ဖို့ပဲများမယ်ဆိုတာအခုဦးမမောင်ဝင်းကောဒေါက်တာရံမျိုးသိန်းကောဆွေးနွေးသူတွေကောအားလုံးသဘောတူပါတယ်ဒီချက်ကကန့်ကွက်သူမရှိဘူးတော့မဟုတ်ပါဘူးရှိပါတယ်ဒီလူတွေကအနည်းစုပါဒီအကြက်အသေးကိုပြည်လည်းမဲ့လန်းစပြည်လည်းမဲ့အလားအလာပေါ့နော်လန်းစဆိုရယ်အလားအလာဦးမမောင်ဝင်းဘယ်လောက်အကောင်းမြင်ပါသလဲခင်ဗျာ
ဟုတ်ကဲ့ရင်းစာတော့ဒီတမရဘက်ကပေါ့နော်ဒီပြည်သူရဲ့ဆန္ဒကိုလေးစားသောအဖြစ်ပေါ့နော်ဒီ636ကိုပြင်လို့နဲ့ဒီ59စာလုံးမှာကတ်တက်ထားတဲ့ကန့်သက်ချက်တွေကိုဖြေလျှော့ဖို့အတွက်လုံဆောင်ဖို့ဒီညံ့ညံ့နဲ့လုံဆောင်ဖို့လိုမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးမောင်ဝင်း
တကယ်လို့ဆိုတာတက်နဲ့တက်ကလက်ခံနေအလားဒီအားလုံးကညံ့မယ်ဆိုလို့ရှိရင်တော့ဒီကိစ္စက6လနဲ့တစ်နှစ်လောက်အတွင်းမှာဒီလိုမျိုးဆန္ဒခံယူရပြီးလို့ပြီးတော့အပြင်ရောက်တော့နိုင်တဲ့အနေထားတော့ရှိပါတယ်။ဒါဥရေတောင်တွင်းကသွားမယ်၊မြန်မာဖြစ်နေလို့ကျွန်တော်ဥရေပြည်ရရှိတဲ့အောင်နေတယ်။ဥရေတိုင်းပြောကြည့်ဖြစ်
။ဟုတ်ကဲ့ဒေါက်တာရံမျိုးသိန်း15စက္ကန့်ပြောပါ။
ကျွန်တော်ညီမတို့လက်ရှိချိန်မှာကျွန်တော်တို့မနေ့ကညနေ6:00ခန့်ကညီလာတယ်။မဖြစ်မလို့ကြောက်ဖြတ်ဖို့လိုအပ်တယ်လို့မြင်ပါမယ်
။ဟုတ်ကဲ့။
ဒါပေမဲ့တော့လည်းတော့ဒေါက်တာချီချီကမ္ဘာဖြစ်ရေးကိုပြည်သူလူထုရဲ့ဆန္ဒကိုမျက်နှာမြင်ပြီးတော့အလေးနဲ့ခင်းကကျေးဇူးပါတယ်လို့ပြောရတယ်ကျွန်တော်အမိပ
ါဟုတ်ကဲ့ခင်ဗျာဒေါက်တာရမျိုးသိဦးမောင်ဝင်းပအဝင်ဆွေးနွေးသူနားထောင်သူ message ပို့ဆွေးနွေးသူ email ပို့ဆွေးနွေးသူအားလုံးကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲပြန်ဆုံကြတာပေါ့ခင်ဗျာ
စနေညတည်းလေလိုက်အစီအစဉ်ကိုကိုကျော်ကျော်သိန်းကစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်တဲ့အတူတင်ဆက်ပေးခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲပြောပြပေးပါရှင
်။ဆီးရီးယားပဋိပက္ခနဲ့ပတ်သက်လို့အခုချိန်ဟာနိုင်ငံရေးနိလအရာအပြေရှားနိုင်မဲ့အချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးကနေအခွင့်အကောင်းကိုဘယ်ဖက်ကပဲရရပဋိပက္ခတွေအဆုံးသတ်ပြီးရရှိခံတဲ့တည်ငြိမ်မှုရဖို့နိုင်ငံရေးနိလအရာအပြေရှားဖို့လိုနေသေးတယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာ Mr. Kerry ကပြောဆိုသွားတာပါ။လာမယ့်ရက်တွေလတွေအတွင်းလုံးမဲ့ဆုံးဖြတ်ချက်တွေဟာစစ်ပွဲတွေကိုအဆုံးသတ်ချင်တက်သွားနိုင်တယ်လို့ပိုဆိုးတဲ့ပဋိပက္ခတွေဖြစ်ကောင်းဖြစ်သွားနိုင်တယ်လို့သူကဆိုပါတယ်။ဒါ့အပြင်ငွေပေးလာရုံနဲ့ဒီပြဿနာတွေပြည်လည်သွားမှာမဟုတ်ဘူးလို့လည်း Mr. Kerry ကပြောဆိုသွားပါတယ်။ဥရောပသမဂ္ဂရဲ့အင်အားနဲ့အောင်မြင်မှုအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အနေနဲ့ရှိုင်းရှိုင်းစိတ်ဝင်စားရှိနေတယ်လို့ဥရောပနဲ့အမေရိကန်အကြားဆက်ဆံရေးခိုင်မာမှုနဲ့ဆက်လက်ပြီးတော့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်ဥရောပသမဂ္ဂအနေနဲ့လက်ရှိအချိန်မှာရုရှားနဲ့တင်းမာမှုအခြေအနေတွေနဲ့ကြုံနေရပြီးဒုက္ခသည်တွေအစုလိုက်ပြုံးလိုက်ဒေသတွေဝေရောက်နေတဲ့အခြေအနေကလည်းရှိနေတာပါ John Kerry ဟာမြူနစ်မြို့မှာလုပ်နေတဲ့ NATO လုံခြုံရေးညီလာခံမှာမင်ခွန်ပြောကြားရမှာယူကရိန်းနိုင်ငံရဲ့ဒုက္ခသည်အကြက်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့သူ့မဟာမိတ်တွေဘက်ကထောက်ခံမှုရှိနေမယ်လို့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်နှစ်ပေါင်း50အတွင်းပထမဆုံးအကြိမ်အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ကျူဘာနိုင်ငံကြားစီးပွားဖြစ်လေကြောင်းလိုင်းကနေပြည်သူတွေမကြခင်အချိန်အတွင်းတော်လာနိုင်တော့မှာဖြစ်ပါတယ်အမေရိကန်ကျူဘာနိုင်ငံလေးကြောင်းပြန်တမ်းမှုတဘောသူညီချက်အရတနေ့ကိုလျင်အစီပေါင်း130အထိပြန်နှံခွင့်ပြုသွားမယ်လို့အမေရိကန်အရာရှိတွေကတောက်ကြနေကပြောပါတယ်ရှင
်သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်ရှင်ကျမကစုမမအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်မှာလည်းနားဆင်နိုင်ပါတယ်ရှင်မနေ့ပြန်တနင်္ဂနွေမနေ့ခင်းအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်ကြပါသောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.